Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဇူလိုင်လ9ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်မောင်ပါရှင်ကျွန်မဆုမြတ်မောင်ပါရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို VOA မြန်မာပိုင်း website အပြင် Facebook စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင
်အနည်းခတ်သိခင်းညပါစီလင်းဆက်မြို့ကနေယူကရိန်းတပ်တွေဆုတ်ခွာခဲ့တဲ့အတိုင်းလူဟန့်စ်ပြည်နယ်မှာရုရှားတပ်တွေကအောင်ပွဲခါခဲ့ကြောင်းတပ်ရပူတင်ကတနင်္လာနေ့ကကြေညာလိုက်ပါတယ်။ဖီလာနဲ့ဆွေဒင်နိုင်ငံတွေကိုမြောက်အတ္တလန္တိတ်စာချုပ်နေတိုးစီရေးမှာမေးအဖွဲ့ဝင်နိုင်ငံတွေဖြစ်တရားဝင်လက်ခံမှုအတွက်လိုအပ်တဲ့လုံထုံးလုံနည်းတွေကိုနေတိုးအဖွဲ့ဝင်တွေကဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်။ထားနိုင်ငံဝင်တဲ့ကိုစစ်ကောင်စီရဲ့လေရင်ကျူးကျော်ပြတ်တန်းခဲ့တဲ့အတွက်မြန်မာစစ်ကောင်စီကတောင်းပန်စာပို့မယ်လို့ထားနိုင်ငံရဲ့ဝန်ကြီးကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အဒီလိုသတင်းတွေပေါဝင်နောက်ဆုံးရသတင်းတွေကိုမအီးတန့်စင်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြမှာပ
ါမြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုတင်ဆက်တဲ့အခါကျရင်တော့စစ်ကောင်စီရဲ့ဒီဘုံကျဲတိုက်ခိုက်မှုကြောင့် AA လက်နက်ကိုင်ရခိုင်ဖွဲ့ကတပ်ဖွဲ့ဝင်6ယောက်သေဆုံးခဲ့တယ်လို့ AA ကပြောပါတယ
်2022ကငင်းကြဲရေးနှစ်ဆိုတာနဲ့အခုမြေပြင်မှာဟိုလာရောက်ပြီးတော့အဲ့လိုမျိုးတိုက်ခိုက်တဲ့ဖြစ်စဉ်မျိုးကဒါလုံးဝဟိုအပြုံးနဲ့အလုံးမငင်ကြွဘူးဆိုတာကိုဟိုဒါဖော်ပြနေတာဖြစ်တယ်
ဒါကတော့အေးအေးပြောခွင့်ရခိုင်သူကဖြစ်ပါတယ်စေကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအပေါ်လိုအပ်တယ်လို့တုံ့ပြန်သွားမယ်လို့လည်းသူကပြောပါတယ်ရှမ်းပြည်နယ်ဖဲခုံမြို့နယ်ထဲမှာလည်းစေကောင်စီတပ်တွေနဲ့ကရင်နီပူးပေါင်းတပ်တွေကြားတိုက်ပွဲဖြစ်လို့ချေးရွာ၅ရွာလောက်ကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ထိုင်းနိုင်ငံမှာတော့မြန်မာတိုက်လေရင်တစ်စင်းသူတို့ပိုင်နယ်ထဲကိုပြန်တန်းခဲ့တဲ့အဖြစ်ပြက်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းနယ်စပ်မှာဒီထိုင်းစစ်တပ်ကကင်းလှည့်နေပါတယ်ဒီလိုသတင်းတွေအပြင်American အနောက်ခြမ်း California ပြည်နယ်မှာရေရှားလို့ရေသုံးဆွဲမှုကန့်တက်ချက်တွေထုတ်ထားရတဲ့အခြေအနေကြောင့်ပါတဲ့သတင်းဆောင်ပါတွေတခါဒီမြန်မာနိုင်ငံကနေရဆွန့်ထွက်ပြေးနေကြရသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကို ISP မြန်မာစူးစီးထားတဲ့မြင်ကွင်းကျန်မှတ်စုအပါအဝင်အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်တော့နိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့သတင်းတွေကိုဦးတင်မောင်တန်းနဲ့မအီးတန်းစင်တို့ကြီးညာပေးကြပါမယ်ရှင
် Listank မြို့ကနေ Ukraine တပ်တွေဆုတ်ခွာသွားတဲ့အတိုင်းလူဟန့်စ်ပြည်နယ်မှာရုရှားတပ်တွေကအောင်ပွဲခံခဲ့ကြောင်းတမရပူတင်ကတနင်္လာနေ့ကကြေညာလိုက်ပါတယ်တနင်္လာနေ့မှာရုပ်မြင်သံကြားကနေတွင်ထုတ်တဲ့အစည်းအဝေးမှာရုရှားကာကွယ်ရေးဝန်ကြီးကတမရပူတင်ကိုလူဟန့်စ်ဒေသကိုထိတ်ချုပ်နိုင်ခဲ့ပြီဖြစ်ကြောင်းအစည်းအခမ်းစာအပြီးမှာတမရပူတင်ကအခုလိုပြောလိုက်တာဖြစ်ပါတယ်အခုခါမှာရုရှားတပ်တွေကဒေါနက်စ်ဒေသအတွင်းပိုင်းကမြို့တွေကိုဆက်လက်ချီတက်နေကြောင်းယူကရိန်းကပြောပါတယ်လူဒက်စ်ပြည်နယ်ကိုသိမ်းပိုက်ရေးအတွက်အသုံးပြုခဲ့တဲ့နီးဗျူဟာတွေကိုပဲရုရှားကဒိုနက်စ်ဒေသတစ်ခုလုံးကိုသိမ်းပိုက်ဖို့တိုက်ခိုက်တဲ့အခါမှာအသုံးပြုလိုက်တယ်လို့မျှော်လင့်ကြောင်းပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောကြားပါတယ်။ဒေါမဒေသတိုက်ပွဲမှာဖြည်းဖြည်းပဲရုရှားကတက်ပါလိမ့်မယ်။ဒီလိုတက်နေတဲ့ဖြစ်စဉ်အတွင်းလက်နက်ကြီးတွေအသုံးပြုပြီးမြို့ငယ်တွေနဲ့မြို့ကြီးတွေကိုဖျက်ဆီးတိုက်ခိုက်ပါလိမ့်မယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောပါတယ်။တိုက်ပွဲတွေဆက်ဖြစ်နေသလိုပြန်လည်တိဆောက်ရေးစတင်ဖို့အတွက်စစ်ပွဲရေးအကူအညီကိုသူတိုင်းပြည်ကလိုအပ်နေပါတယ်လို့တနင်္လာနေ့ညဗီဒီယိုမိန့်ခွန်းမှာယူကရိန်းတမ္ပရာဇယ်လန်စကီကပြောသွားခဲ့ပါတယ
်ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကိုမြောက်အတ္တိတ်စာချုပ်နေတိုးစီရေးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအဖြစ်တည်ဝင်လက်ခံမှုအတွက်လိုအပ်တဲ့လုံထုံးလုံနည်းတွေကိုနေတိုးအဖွဲ့ဝင်တွေကဒီနေ့လက်မှတ်ရေးထိုးလိုက်ပါတယ်ဒီလိုလက်မှတ်ရေးထိုးလိုက်တဲ့အတွက်နေတိုးအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီကသူတို့နိုင်ငံအလိုက်လုံထုံးလုံနည်းတွေနဲ့အညီဒီနိုင်ငံတွေကိုလက်ခံမခံနောက်တစ်ဆင့်ဆုံးဖြတ်တည်ပြုကြရမှာဖြစ်ပါတယ်
This is a good day for Finland and Sweden and a good day for NATO. With 32 nations around the table, we will be even stronger and our people will be even safer.
Finland and Sweden နိုင်ငံတွေအတွက်ကောင်းသောနေ့တစ်နေ့ဖြစ်တယ်လို့ NATO အဖွဲ့အတွက်လည်းကောင်းသောနေ့ပါ။ဆယ်စုနှစ်များစွာအတွက်အကြီးမားဆုံးလုံခြုံရေးဆရာချင်းချောက်မှုကြီးကြုံနေရတဲ့အခုလိုအချိန်မှာဒီဆွေးနွေးဝိုင်းမှာနိုင်ငံပေါင်း32နိုင်ငံဖြစ်လာမယ်ဆိုရင်ကျွန်တော်တို့ပို့ပြီးတော့ခိုင်မာအားကောင်းလာပြီးတော့ပြည်သူတွေအတွက်ပို့ပြီးတော့ဘေးကင်းလုံခြုံစေမှာဖြစ်တယ်ဆိုပြီးတော့ NATO စီရေးမဟာမိတ်အဖွဲ့အတွင်းမှုချုပ် Hans Stoltenberg ကပြောသွားတာပါ။ ဆွေဒင်နဲ့ဖင်လန်နိုင်ငံတွေကတော့နေတိုးအဖွဲ့ဝင်ရှောက်လာတွေကိုပြီးခဲ့တဲ့မေလထဲမှာတင်ခဲ့တာပါယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့တင်ပေါင်းများစွာဗမလိုက်ရေးမှုကျင့်သုံးခဲ့တဲ့ဒီနိုင်ငံကနေတိုးအဖွဲ့တွေကိုဝင်ဖို့အဆုံးဖြတ်ခဲ့တာပါနေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်လိုတဲ့ဥရောပဒီမိုကရေစီနိုင်ငံတွေကိုအမြဲတမ်းတကားဖွင့်ကြိုဆိုတဲ့အကြောင်းနေတိုးအကြီးအကဲစတိုဒန်ဘတ်ကပြောပါတယ်ဖင်လန်နဲ့ဆွေဒင်နိုင်ငံတွေဟာနေတိုးအဖွဲ့ဝင်နိုင်ငံတွေမဟုတ်ပေမဲ့နေတိုးမဟာမိတ်အဖွဲ့နဲ့မိတ်ဖက်နိုင်ငံတွေအဖြစ်စင်ဆက်ရှိလာကြတာဖြစ်ပါတယ်။နေတိုးအဖွဲ့အစည်းအဝေးတွေကိုအရင်ကတည်းကတက်ရောက်ခဲ့တယ်လို့နေတိုးစီအလေးကျင်းမှုတွေမှာလည်းပူးရဲပြီးတော့ပါဝင်ခဲ့ပူပါတယ်
။ American သမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဂျိလ်ဘိုင်ဒန်တို့ဟာ American လွတ်လပ်ရေးနဲ့အခမ်းအနားကိုမနေ့ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ကြပြီးစီးလုံးညီညွတ်ရေးနဲ့အကောင်းမြင်သတင်းစကားတွေကိုနိုင်ငံကိုပါခဲ့ကြပါတယ်။ဒါပေမဲ့လူမှုအမြင်စစ်တမ်းမှာတော့တိုင်းပြည်ကလာရအလွဲကိုဥတီနေတယ်လို့နိုင်ငံရေးကအဆွန်းအဆွန်းဖြစ်နေကြတာကလူမှုအတွက်ထိတ်ဆုံးကဆိုရစရာဖြစ်နေပါလေအမျိုးသားရင်မြင်မြတ်ခင်မြေရဲ့မိုးကောင်းငွေမှာလွတ်လပ်ရေးနဲ့အထိမ့်မှမိရှုမိပန်းတွေတက်လာတာကိုတမ္ပရနဲ့မိသားစုကကြည့်ရှုခဲ့ကြပါတယ်တမ္ပရနဲ့ညစာစားပွဲကိုတက်ရောက်ခဲ့ကြတဲ့တမ္ပရသားမိသားစုတွေကလည်းအိမ်ပြူတော်မြတ်ခင်မြေကနေလွတ်လပ်ရေးနဲ့အခမ်းအနားရဲ့ညအလကိုကြည့်ရှုခဲ့ကြပါတယ်2019ခုနှစ်မှာကိုဗစ်ဖြစ်ကြတဲ့ကလွတ်လပ်ရေးနဲ့အခမ်းအနားကိုလူမတက်ရောက်ပဲကျင်းပခဲ့ရတာကအခုလူတွေတက်ရောက်တဲ့အခမ်းအနားဖြစ်ဒီနှစ်မှာပထမဆုံးကျင်းပခဲ့တာဖြစ်ပါတယ်
ပင်ကင်ပြောင်စွေအလနွိုင်းပြည်နယ်ရှီကာဂိုမြို့ပြင်စင်ဂျီဘုံဟိုင်လန်ပါက်မှာမနေ့တုန်းကလွတ်လပ်ရေးနေ့အခမ်းအနားအတွင်းမှာတနက်ကပြစ်ခတ်မှုကျူးလွန်သူလို့တန်တရားရှိတဲ့အမျိုးသားကိုအလနွိုင်းပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ရှီကာဂိုမြို့ပြင်လူကုန်တံတွေနေထိုင်တဲ့ဟိုင်လန်ပါက်အပြင်ဘက်မှာရောဘတ်အီခရီမိုဆိုတဲ့အသက်22နှစ်အရွယ်လူငယ်တယောက်မောင်းတဲ့ကားကိုရဲတွေနောက်ကလိုက်ပြီးတော့နိုင်ပိုင်းအကြာမှာဖမ်းဆီးမိခဲ့ပါတယ်။လွတ်လပ်ရေးနေ့ခြေတက်ပွဲအခမ်းအနားခြေတက်ရလမ်းအဆောက်အဦးခေါင်းမိုးတစ်ခုပေါ်ကနေပြစ်ခတ်တိုက်ခိုက်မှုကြောင့်လူ6ယောက်တိဆုံးပြီးတော့အယောက်30ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။လူ5ယောက်ကအခင်းဖြစ်တဲ့နေရာမှာပဲတိဆုံးခဲ့ပြီးတော့နောက်တစ်ယောက်ကတော့အနီးအနားဆေးရုံမှာတိဆုံးခဲ့ပါတယ်။ခြေတက်ပွဲမှာပါဝင်သူတွေကလေးတွေကိုတွန်းလှန်နဲ့လိုက်ပါသူတွေစပိန်စီးနေတဲ့ကလေးငယ်တွေဝရုံးသုံးပါထွက်ပြေးခဲ့ရပါတယ်။ဒဏ်ရာရတဲ့သူတွေထဲမှာအသက်7နှစ်နဲ့65နှစ်အရွယ်ကြားလူတွေဖြစ်ပြီးတော့ဒီ Highland Park ဆေးရုံမှာဒဏ်ရာရသူက26ယောက်ကိုကုသပေးနေရတဲ့အကြောင်းဆရာဝန်တယောက်ကပြောပါတယ်။ပြစ်ခတ်မှုဖြစ်ပွားပြီးတော့နိုင်ပိုင်းအတွင်းမှာပဲကျူးလွန်ကြီးရှိတဲ့သူနေထိုင်နိုင်တဲ့နေရာနဲ့ဒီစီးလာတဲ့ကားကို Illinois ရဲတွေကပိုက်စိတ်တိုက်ရှာဖွေခဲ့ပြီးတော့လိုက်လံဖမ်းဆီးခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့သူနဲ့သမ္မတကတော်ဂျိုးဘိုင်ဒန်အနေနဲ့အမေရိကန်ပြည်သူတွေအောင်ပွဲခံတဲ့လွတ်လပ်ရေးနေ့မှာကြေကွဲဖွဲ့ရနေ့ဖြစ်အောင်အတိတ်ပင်မဲ့အကြမ်းဖက်တိုက်ခိုက်တဲ့လုပ်ရဲ့အဖြစ်အံ့အားသင့်ပြီးတဲ့ဆိုပြီးတော့ပြောဆိုသွားခဲ့ပါတယ်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညနေပြီးထိုးလင်းပေးနေပါတယ်ခင
်ဗျ။အင်္ဂါနေ့ညချမ်းသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ကရင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့ KNLA ကိုဂျွန်လ30ရက်နေ့ကလေကြောင်းကတိုက်ခိုက်ခဲ့ရမှာထိုင်းနိုင်ငံဝင်းရင်ပိုင်တဲ့ထက်ကိုကျူးကျော်ပြန်တန်းခဲ့တဲ့အတွက်မြန်မာစစ်ကောင်စီကတောင်းပန်စာပို့မယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဒေါန်ပရာမူဝီနိုင်ကအင်္ဂါနေ့မှာပြောပါတယ်။ခုနှစ်ကြိမ်မြောက်လန်ချမ်မဲကောင်ပူပေါင်းဆောင်ရွက်ရေးနိုင်ငံရဲ့ဝန်ကြီးများစီဝေးမှာမြန်မာနိုင်ငံရဲ့ဝန်ကြီးဦးဝနမောင်လွင်နဲ့ဆွေးနွေးခဲ့ကြောင်းထိုင်းအစိုးရအဖွဲ့ကို Mr. ဒေါန်ပရာမူဒီဝင်းနိုင်ကတနင်္လာနေ့ကတင်ပြခဲ့တာပါ။နောက်ထပ်ဒီလိုမဖြစ်เสียဘူးလို့မြန်မာကပြောကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးကသတင်းတောက်တွေရဲ့မင်းကုန်းကိုဖြစ်ကြရမှာပြန်လည်ပြောခဲ့ပါတယ်မြန်မာစစ်ကောင်စီနဲ့ကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲကိုတိုက်ပြီးနဲ့ထိုင်းဘက်ကနေစပ်တချောက်မှာထိုင်းစစ်တပ်ကကင်းလည်ကြီးစုနေပါတယ်လွန်ခဲ့တဲ့7နှစ်ကျော်တုန်းကလည်းအလားတူဖြစ်ပွားခဲ့ပြီးမြန်မာဘက်ကထပ်မံမဖြစ်ပွားအောင်ထိန်းသိမ်းခဲ့တာခုဖြစ်ရသည့်ဖြစ်တယ်လို့ဝန်ကြီးကဆိုပါတယ်ထိုင်းမြန်မာနယ်စပ်ကွန်ပလီသဘောတူညီချက်အရတကယ်လို့ထိုင်းဘက်ကိုစစ်ကောင်စီတပ်တွေကပြစ်ခတ်လိုက်တဲ့ကြီးနဲ့ဘုံတွေကြောက်လာခဲ့မှဆိုရင်ထိုင်းကမီးခိုးကြီးကိုသတိပေးပြစ်လို့ဖို့သဘောတူထားပါတယ်။ထိုင်းပြည်သူတွေအတွက်အန္တရာယ်ရှိမှဆိုရင်တော့ထိုင်းကပြန်လည်ပြစ်ခတ်နိုင်တယ်လို့သဘောတူထားကြပါတယ်။
မေကနေငင်ကြိုင်ဝန်ကြီးအန်တိုနီဘလင်ကင်ဟာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုဇူလိုင်လ6ရက်နေ့ကနေ17ရက်နေ့ထိသွားရောက်မှာဖြစ်ပါသည်။အင်ဒိုနီးရှားနိုင်ငံမှာရှိနေစဉ် G20 ဆိုင်ရာကိစ္စရပ်တွေအပြင်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရတ်နိုမာဆူဒီနဲ့လည်းဆွေးနွေးဖို့ရှိပါသည်။တရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့နဲ့လည်းတရားတွေ့ဆုံမှာပါ။ဘန်ကောက်ကိုရောက်တဲ့အခါမှာဝန်ကြီးချုပ်ပရာယုတ်ချန်ဝချာဒူးဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဒွန်ပရာမူဝီနန်တို့နဲ့ဒီထိုင်းနိုင်ငံကိုရောက်တဲ့အချိန်မှာတွေ့ဆုံဖို့ရှိပါသည်။ထိုင်းနိုင်ငံရဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုလုပ်ငန်းစဉ်2020အောင်မြင်မှုအပေါ်မှာဆက်လက်တည်ဆောက်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးသွားမှာပါ။ကျန်းမာရေးနဲ့ဥတုရာတီဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံအကြက်တဲကိစ္စတွေလည်းပါဝင်မယ်ဆိုပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကထုတ်ပြန်ထားပါသည်။လွတ်လပ်ပွင့်လင်းချိတ်ဆက်ကြွယ်ဝလုံခြုံမှုရှိသလိုအရှုံးမပေးတဲ့စိတ်ဓာတ်နဲ့ဒေသဖြစ်ရေးသမရရဲ့ Indo-Pacific မဟာဗျူဟာကိုမြင့်တင်ဆောင်ရွက်ရမှာအမေရိကန်နဲ့ထိုင်းမဟာမိတ်ဖွဲ့မှုကအလွန်ကိုအရေးကြီးရဲ့ဆိုပြီးတော့ထုတ်ပြန်ကြမှာပြောဆိုသွားပါသည်
။လူသားချင်းစာနာထောက်ထားရေးအကူအညီအတွက်ကုန်ကြမဲ့ငွေတွေကိုယူကရိန်းစစ်ပွဲမှာသုံးလိုက်ကြရတာကြောင့်ဆိုမာလီယာလိုငတ်မုတ်ခေါမချင်းပဲကြုံတွေ့နေရတဲ့နိုင်ငံအတွက်အကူအညီမရတော့ဘဲကလေးတွေတည်ဆုံနေကြပါတယ်။ကလေးနတာစင်ချိုဟာဆေးဟုတ်တုံထဲမှာပဲပြီးခဲ့တဲ့2လအတွင်းတည်ဆုံသွားကြတာပါ။မိုးကောင်ရင်ရှားလို့ငတ်မှုမှုကြုံတွေ့နေရတဲ့ခြေလက်တွေကနေရောက်လာကြတဲ့ကလေးတွေသိဆုံးသွားကြရတာကိုဒေါက်တာယာဟေးအဗ်ဒီဂရမ်ကကြည့်ရှုနေကြရတယ်လို့ဆိုပါတယ်။ဘာခူးကြီးမှရောက်မလာခဲ့ပါဘူး။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ပြီးမကြာမီမှာပဲဆိုမာလီအကူအညီပေးရေးအဖွဲ့ကိုပေးမဲ့ဒေါ်လာသန်းဝက်ကိုဆိုမာလီအစယူကရိန်းကိုကူညီလိုက်ရတယ်လို့အလူရှင်းကပြောကြားကြောင်းအဲ့ဒီအဖွဲ့ရဲ့အလို့မှုဆောင်အရာရှိချုပ်ဟူဆိန်ကူမီယက်ကပြောပါတယ်။မိုးကောင်ရှားရက်ကိုဆွတ်ခွာလာခဲ့ကြသူတွေရောက်လာကြတဲ့ဘိုင်ဒေါ်မြို့မှာခိုးလို့ရစခန်း900ရှိနေပါတယ်။စခန်း10ခုကိုမျက်ကွယ်ပြုပြီးတစ်ခုကိုပဲကူညီနိုင်ပါတယ်လို့နော်ဝေးဒုက္ခသည်ကောင်စီရဲ့တွင်းမှုချုပ်နော်ဝေးဂျီယန်အဖွဲ့ရဲ့ဂျန်အင်္ဂလန်ကပြောပါတယ်။ဒေါသလည်းထွက်ရတယ်လို့ရှက်လက်ရှက်ပါတယ်လို့ EB သတင်းဌာနကသူကဆိုပါတယ်။အနောက်နိုင်ငံတွေကယူကရိန်းကိုအကူအညီဒေါ်လာ 1.8 ဘီလီယံပို့နေချိန်မှာဆိုမာလီနိုင်ငံဒီနှစ်မှာရခဲ့တဲ့အကူအညီကမလိကရခဲ့တာရဲ့တပွဲမရှိဖြစ်နေပါတယ်။ဆိုမာလီနိုင်ငံအစ်စ်ကြောင့်စားနာအိခါပြတ်လန့်ခဲ့ချိန်မှာမိုးကောင်ရေရှားတဲ့ဒဏ်နဲ့လည်းဆက်လက်ကြုံရတာဖြစ်ပါတယ်
။ဩစတြေးလျနိုင်ငံရဲ့အကြီးဆုံးမြို့ဆစ်ဒနီမှာမိုးကြီးကြေရွာပြီးတော့ရေကြီးမြေပြိုမှုတွေဆက်ပြီးတော့ကြုံနေရတာကြောင့်နောက်ထပ်ဒေသခံတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့ကေဆေးတာဝန်ရှိသူတွေကတိုက်တွန်းနေပါလေ။ New South Wales ပြည်နယ်မြို့တော်ဆစ်ဒနီမှာမနေ့တုန်းကတင်းလာနေအထိလူ32,000ဘေးလွတ်ရာကိုရွှေ့ပြောင်းဖို့ညွှန်ကြားခြင်းနဲ့သတိပေးချက်တွေထုတ်ပြန်ထားပေမယ့်ဒီနေ့မှာတော့လူ5,000အထိဘေးလွတ်ရာကိုရွှေ့ပြောင်းဖို့ညွှန်ကြားထားပါလေ။မုန်တိုင်းကြောင့်မိုးကြီးကြေရက်ဆက်ရွာခဲ့တာကြောင့်ဆယ်တွေရေလောင်ကန်တွေမြစ်တွေရေရှမ်းပြီးတော့ဆစ်ဒနီမြို့နဲ့အနီးဝန်းကျင်ကလမ်းမတွေလူနေအိမ်တွေရာနဲ့ချေရေမြုပ်နေပါလေ။ရေရှမ်းနေတဲ့လမ်းမတွေပေါ်မှာပိတ်မိနေတဲ့ကားတွေကလူတွေနဲ့အိမ်တွေထဲမှာပိတ်မိနေတဲ့သူတွေကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကညလုံးပေါက်ကူညီကယ်ဆယ်တာတွေလုပ်နေရပါတယ်။ရေဘေးအန္တရာယ်ဆက်ရှိနေသေးတာကို New South Wales ပြည်နယ်ဝန်ကြီးချုပ် Dominic Perrottet ကဒီနေ့ထပ်ပြီးတော့သတိပေးပြောဆိုထားပါတယ
်။ထိတန်းရသတင်းတွေကိုဥတမောင်သက်နဲ့မအိတ်တန်းစင်တို့ကြင် जा ပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ဇူလိုင်လ5ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံကလာတဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။ရှမ်းပြည်နယ်ဖဲခုံမြို့နယ်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံပြည်သူတွေဘေးလွတ်ရာထွက်ပြေးနေကြရတဲ့အကြောင်းပြောခဲ့မှအရင်ဆုံးစစ်ကောင်စီတပ်တွေဘုံကျဲတိုက်ခိုက်မှုကြောင့်ရခိုင်တိုင်းဒေသလက်နက်ကိုင် AA တပ်ဖွဲ့ဝင်တွေသေဆုံးခဲ့တဲ့အကြောင်းကိုပြောပြပါမယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ AA အဖွဲ့စစ်စခန်းတစ်ခုအပေါ်ဘုံကျဲတိုက်ခိုက်ခံရမှုမှ AA တပ်ဖွဲ့ဝင်6ဦးသေဆုံးခဲ့တယ်လို့ AA ဘက်ကထုတ်ပြန်ပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တဲ့ဒီကိတိုက်ခိုက်မှုကိုလက်တုံ့ပြန်မယ်လို့ AA ပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညင်ဦးဆက်ပြီးတော့တင်ပြပါမယ်ရှင်
။မြန်မာထိုင်းနယ်စပ်နီးကင်းပြည်နယ် KNLI တပ်မဟာ9 area ထဲမှာဒီရခိုင်လက်နက်ကန် AA အဖွဲ့ရဲ့စခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကနေပြီးတော့မနေ့နေ့လယ်ပိုင်းကဂျက်တိုက်လေး20နဲ့လက်ရောက်ဘုံကျဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီအတွက် AA တပ်ဖွဲ့ဝင်6ဦးသေဆုံးပြီးတော့ဒဏ်ရာသူတချို့ရှိပါတယ်။ဆေးုံစည်းကားတွေနဲ့အထက်ချုပ်ဆေးုံတွေပျက်စီးခဲ့တယ်လို့လည်း AA ဘက်ကထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုမှာရွေချက်ရှိရှိနဲ့ဆောင်ရွက်တာမို့လို့ဒီလောက်ရအပေါ်မှာတုံ့ပြန်အရေးယူသွားမယ်လို့ရခိုင်လက်နက်ကန် AA အဖွဲ့ရဲ့ပြောခွင့်ရသူခိုင်ဒုက္ခက VOA ကိုပြောပါတယ
်။မနေ့ကဒီမြန်မာစစ်တပ်ဘက်ကနေဟို ဂျက်တိုက်လျင်နှစ်စီးနဲ့လာပြီးတော့မှဒါဘုံကျေးတိုက်ခိုက်တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ကတော့ဟိုအသေးစိတ်အချက်လက်တွေကိုဟိုဆက်လက်ပြီးတော့ဒါစုံစမ်းလေ့လာနေဆေးဖြစ်တယ်။ဘာကြောင့်အခုလိုမျိုးလာပြီးတော့ဘုံကျေးတိုက်ခိုက်တယ်ဆိုတာရယ်နော်။နောက်ပြီးလို့ရှိရင်ဟိုဒီဖြစ်ရအတွက်အဲ့ဒီလိုဟိုဒီမြန်မာစစ်တပ်ဘက်ကနေဘလို့တာဝန်ယူမလဲဆိုတဲ့အနေအထားမျိုးကိုတော့ဒါကျွန်တော်တို့ကတော့ဆက်လက်ပြီးတော့ဒါစောင့်ကြည့်သွားမှာဖြစ်တယ်ဗျ။ခြေနေအနေထားပုံမူတည်ပြီးတော့မှဟိုလိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ဟိုတုံ့ပြန်သွားဖို့တော့ရှိတယ်ဗျ
။ရခိုင်လက်နက်ကန်အီအဖွဲ့နဲ့မြန်မာစစ်တပ်ကြားရခိုင်ပြည်နယ်ဘက်မှာတိုက်ခိုက်မှုတွေစီးတင်းမာမှုတွေမကြာမကြာရှိနေပြီးတော့ဒေသတည်ငြိမ်ရေးအတွက် AA နဲ့မြန်မာစစ်တပ်ကြားဆွေးနွေးမှုတွေရှိခဲ့တယ်လို့လည်း AA ဘက်ကပြောဆိုခဲ့မှုပါတယ်။ဒီလိုမျိုးညှိနှိုင်းဆောင်ရနေတဲ့အချိန်မျိုးမှာအီတက်စခန်းကိုဘုံကျဲတက်ခိုက်တာမျိုးဟာမြန်မာစစ်တပ်ဘက်ကရွေကျက်ရှိရှိလုပ်တာဖြစ်ပြီးတော့ငင်းရဲအီကိုပြက်ပြားစေတဲ့လုပ်ရဖြစ်တယ်လို့လည်းအီဘက်ကဆွဆွဲပါတယ်မြန်မာစစ်တပ်ရဲ့လုပ်ရဟာဆိုးရွားတဲ့အခြေအနေတစ်ခုကိုဖန်တီးနေတာဖြစ်တယ်လို့လည်းအီရခိုင်လက်နက်ကိုင်အဖွဲ့ပြောခဲ့ရသူခိုင်သူခါကပြောပါတယ
်ဩဒီလိုမျိုးဩတိုက်ပွဲအေရီယာနဲ့ဒီဝေးတဲ့နေရာမှာဟိုချောင်းတခွင်လာပြီးတော့မှဒါဘုံကျဲတက်ခိုက်တယ်ဆိုတာကတော့ဒါဟာဟိုရည်ရွယ်ချက်ရှိရှိနဲ့ဟိုလောက်တာဖြစ်တယ်လို့ဟိုကျွန်တော်တို့ကတော့သုံးသပ်တယ်ဒီလိုမျိုးဟိုလောက်ရဟာဒါညဉ့်ညာရေးဥတည်လို့ရမဟုတ်ဘူးတစ်ခါမှသူတို့ဒါကျွေးကြိုနေတဲ့2022ညဉ့်ညာရေးနှစ်ဆိုတာနဲ့အခုမြေပြင်မှာဟိုလာရောက်ပြီးတော့အဲ့လိုမျိုးတိုက်ခိုက်တဲ့ဖြစ်စဉ်မျိုးကဒါလုံးဝဟိုအပြုံးနဲ့အလုံးမညီညွတ်ဘူးဆိုတာကိုဟိုဒါဖော်ပြနေတာဖြစ်တယ်
အခုလိုအေးစကန်လေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ဖြေရှင်းတာမျိုးမရှိသေးပါဘူး။ရခိုင်လက်နက်ကင်တပ်တွေအများဆုံးအခြေစိုက်တဲ့ရခိုင်ပြည်နယ်မှာလည်းတပ်နဲ့အေးအကြစီးတက်မာနေတယ်လို့နှစ်ဖက်အပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်။မြန်မာစစ်တပ်ဘက်ကလည်းကြီးတက်ရောရီတက်တွေမှာပါအင်အားဖြစ်တင်းတာတွေရှိနေတယ်လို့တမျိုးနဲ့တမျိုးခီးတော်လာမှုတွေကိုလည်းလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေလုပ်နေပါတယ်ခင်ဗျာ။
ဒါကတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ AA စစ်စခန်းတိုက်ခိုက်ခံရတဲ့သတင်းဖြစ်ပါတယ်။ထိုင်းနိုင်ငံလေပိုင်နယ်ထဲမြန်မာစစ်တပ်လေယာဉ်ဝင်ရောက်ပြန်တမ်းမှုကြောင့်ထိုင်းနယ်စပ်မှာဒီထိုင်းစစ်သားတွေကင်းလှည့်နေတဲ့သတင်းကိုလည်းမကြခင်မှာပြောပြပါဦးမယ်။အခုဆက်ပြီးတော့ဒီရှမ်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုဆက်ပြောပြပါဦးမယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လွေပသာကျေးရွာနဲ့ရွှေပြည်အေးကျေးရွာဘက်မှာကရင်နီကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေတင်းတင်းလာနေတော့ကတနေ့ကုန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပြင်းထန်တဲ့တိုက်ပွဲတွေကြောင့်အနီးအနားမှာရှိတဲ့ရွာ900လောက်ကရွာသားတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုမောတင်ပြပါမယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လွေပတာကျေးရွာနဲ့ရွှေပြည်ရေးကျေးရွာဘက်မှာဇူလိုင်လ4ရက်မနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်နက်ကြီးပစ်ခတ်တမ်းတွေပြင်းပြင်းထန်ထန်ကြားနေရတယ်လို့ပတ်ဝန်းကျင်ရွာခံပြည်သူတို့က VOA ကိုပြောပြပါဗျာ။
အဲ့မှာတော့တော်ပြင်းထန်တယ်ပြန်လာဖြစ်ကြတယ်လို့ပြောလူတော့ထိခိုက်မှုမရှိပါနဲ့အိမ်တော့ပျက်စီးသွားတာတော့ရှိတယ်လက်နေကြီးပြလို့ပျက်စီးသွားတာကြားရတယ်ဒီလိုပေါ့နော်လက်နေငယ်တန်တွေတော့မကြားရဘူးလက်နေကြီးကံတွေတော့ကြားရတယ်မနေ့ကတော့လက်နေကြီးကံတော့တနေကုန်ကြားရတယ်ဆက်ကိုက်ဆိုလိုပဲကြီးရောဖက်မှာတော့မပြေးရဘူးဒါပေမဲ့အထုပ်ပိုးတွေတော့ဆင်ပြင်းတော့ရင်းသားရတော့
တိုက်ပွဲနဲ့နည်းနည်းလှမ်းတဲ့ကြေးပါတွေကဒေသခံတွေကတော့နေရက်ကနေမပြေးကြသေးပေမဲ့အခြေအနေကိုစောင့်ကြည့်နေကြပါတယ်ပေးလို့ရကိုရှောင်းတိမ့်ဖို့လဲအစင်းသင်ပြင်ထားကြတယ်လို့ဆိုပါတယ်တိုက်ပွဲတွေဖြစ်နေတဲ့လွယ်ပတာကျေးရွာကိုဆိုင်ကယ်နဲ့သွားရင်မိနစ်20လောက်ဝေးတဲ့ဆက်တော်ကျေးရွာခံတဦးကလည်းလက်နက်ကြီးနဲ့ပစ်ခတ်တမ်းတွေဇက်တိုက်ကြားနေရလို့သူတို့ရွာတဲ့လက်နက်ကြီးကြားရောက်မှာကိုစိုးရိမ်နေကြတယ်လို့အခုလိုပြောပါတယ်
အိမ်မနေခါကျတော့လည်းနေကြည့်တယ်တော့ကြားတယ်တနေကုန်ကြားတယ်တနေကုန်ထူတော့ဖြစ်နေတော့ဆောက်ကြည့်နေတော့မှကျန်တော့ပြေးတော့မပြေးကြတယ်ဦးမဲ့စိုးရစိုးရိမ်နေကြတာပေါ့နော်လက်နက်ကြီးကြားမလို့ဟုတ်အရင်တော့လည်းတစ်ခါပြေးရရင်ဆယ်နောက်ခုရပြေးရခါကျတော့ရုပ်ပြန်မျိုးပြန်ပြေးတဲ့ခါကျတော့ဆက်ပြေးမှာဆက်ပြေးရတယ်မျိုးပေါ့နော်
လွယ်ပတာကျွာရဲ့တောင်ကုန်းမှာတက်ဆွဲပြီးတော့နေရာယူထားတဲ့စစ်ကောင်စီတပ်စခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ပြီးတော့လက်နက်ခဲယမ်းပစ္စည်းတွေရှင်းလင်းသိမ်းဆည်းနေချိန်မှာပဲစစ်ကောင်စီဘက်ကစစ်ကူတွေရောက်လာတာပါလက်နက်ကြီးပစ်ကူတွေနဲ့တိုက်ခိုက်ခံရလို့သူတို့ပြန်ပြီးတော့ဆုတ်ခွာခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသိရပါတယ်ကရင်ပြည်မျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြောရေးဆိုခွင့်ရှိသူတို့ကတော့လွယ်ပတာကျေးရွာနဲ့ရွှေပြည်အေးကျေးရွာအနားစစ်ကောင်စီတပ်တွေအထိုင်ချထားတဲ့တပ်စခန်းကိုကရင်နီဒေသပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကနေတွားရောက်တိုက်ခိုက်ရမှာအပြန်အလှန်ပစ်ခတ်မှုတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောဆိုပါတယ်
တက်ပွဲကတော့ဒီလိုပေါ့။ဆောင်စီရဲ့စခန်းကိုဝင်ပိနေတဲ့တက်ပွဲတပွဲပါ။ဘာနဲ့6နာရီစတယ်ကျွန်တော်တို့မုန်းနေပိုင်းဆုံးတော့ပြီတက်ပွဲတင်ဆောင်ခဲ့ဆိုတော့မှပါတယ်ပြ။ကျွန်တော်တို့ဖုန်းတက်ပွဲကတော့ဒါမရောက်တော့ကြတယ်ဒါကျွန်တော်ပြူးလို့ရနိုင်ရတယ်။လေရောင်းနဲ့နားရောင်းကြမှာတော့ကျွန်တော်တို့ထိခိုက်တဲ့အရာတွေပြည့်စုံရှိတယ်ဆိုတော့ကျွန်တော်ကအလုံးပြည့်စုံလို့ရတယ်ခင်ဗျ။
လွေပတာကြွေရပတ်မှာမနေ့တုန်းက6နာရီကြာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းမှာတော့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကတေဆုံးမှုနဲ့ဒဏ်ရာရရှိမှုတွေရှိခဲ့ပါတယ်။တိုက်ပွဲဖြစ်ခဲ့တဲ့ပတ်ဝန်းကျင်ကျေးရွာ9ရွာလောက်ကဘေးလွတ်ရာကိုရှောင်တိတ်နေကြရပါတယ်။အဲ့ဒီဒုက္ခသည်တွေကိုပြည်သူ့ကာကွယ်ရေးတပ်တွေဘက်ကအကူအညီပေးခဲ့တယ်လို့ KNDF ပြောရေးဆိုခွင့်ရှိသူကဆက်ပြောပြပါတယ်။
တဲ့ဝန်ရှိနေတဲ့အမှန်မှာပဲကျွန်တော်တို့ရဲ့ဘော်တွေကအဲ့ဒီရာသီတွေကိုစစ်တောင်းခိုင်းတဲ့ဟာတွေစစ်တောင်းမယ်ဖို့ကျွန်တော်ဝန်ဆောင်မှုတွေလုပ်ထားတယ်။အဲ့တော့အဒီနားမှာရှိရတဲ့အားလုံးကမြန်မာကတော့စစ်တောင်းပါပြီလို့ကျွန်တော်ပြောလို့ရတယ်ခင်ဗျာ။ကျွန်တော်သိတာကတော့စီဒီကြီးရဲ့ကုန်းစုံရဲ့အဒီနားတော့ကရွာတွေအားလုံးအလုပ်တာ၄၅ရွာလောက်ကတော့ဒါစစ်တောင်းလိုက်ရတယ်လို့ကျွန်တော်သိရတယ်ဗျာ။
ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလ26ရက်နေ့ကနှစ်ဖက်တိုက်ပွဲဖြစ်ပွားမှုမရှိခဲ့ပဲဖဲခုံမြို့အတွင်စစ်ကောင်စီကနေလက်နက်ကြီးနဲ့ပစ်ခတ်လို့တာမန်အရသာပြည်သူ3ဦးကြီးထိမှန်ပြီးဒဏ်ရာရခဲ့ပါတယ်။အဲဒီနောက်မှာတော့ဖဲခုံမြို့နယ်ကုန်းစုံကျေးရွာအုပ်စုကတဲကျေးရွာအနီးမှာစစ်တပ်တပ်ဆွဲထားတဲ့စစ်ကောင်စီအဖွဲ့ကိုကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတွားရောက်တိုက်ခိုက်လို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ရတာကနေ2022ခုနှစ်နိုဝင်ဘာလဇန်ပိုင်းအထိတိုက်ပွဲတွေကဇက်တိုက်ပြင်းထန်ခဲ့တာပါ။အဲ့ဒီလိုတိုက်ပွဲတွေပြင်းထန်ခဲ့လို့ဒေသခံပြည်သူတွေဟာလားနဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အဲ့ဒီနောက်မှာတော့ဒေသအခြေအနေတည်ငြိမ်လို့ဒေသခံပြည်သူတွေနေရက်ကိုပြန်လာကြပြီးတော့အခုတခါတိုက်ပွဲထပ်ပြီးတော့ဖြစ်လို့ဒုတိယအကြိမ်ထပ်မံပြေးရှောင်နေရပါတယ်။ဒီစစ်ဆောင်ပြည်သူတွေအတွက်နေရာထိုင်ခင်းနဲ့စားရေးတောက်ရေးအရေးပေါ်အကူအညီတွေလိုအပ်နေကြပါတယ်ရှင
်။ဒါကတော့ရှမ်းပြည်နယ်ဖဲခုံဘက်ကတိုက်ပွဲနဲ့နောက်ဆက်တွဲအခြေအနေတွေဖြစ်ပါတယ်ရှင်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်နယ်မှာတော့စစ်ကောင်စီတပ်နဲ့ဒီကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့တခါသူတို့ရဲ့ပူးပေါင်းတပ်တွေကြားမှာပြီးခဲ့တဲ့ရက်ပိုင်းတုန်းကတိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာမှာထိုင်းနိုင်ငံပိုင်နယ်ထဲအထိကိုမြန်မာစစ်တပ်လေယာဉ်တွေဝင်ရောက်ခဲ့ပါတယ်။ဒီကိစ္စကိုရေးကြီးခွင့်ချက်မဖြစ်လို့ဘူးလို့ထိုင်းဝန်ကြီးချုပ်ကပြောကြားခဲ့ပေမဲ့ထိုင်းစစ်တပ်ကသူ့ရဲ့နယ်မြေလုံခြုံရေးအတွက်စစ်လက်နက်အပြည့်အစုံနဲ့နယ်စပ်မှာကင်းလွတ်မှုတွေလုပ်နေပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွမြောက်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေအတွင်စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေအကြိမ်များစွာလုပ်ခဲ့တာပါ။တိုက်ခိုက်မှုတွေအတွင်းထိုင်းနယ်မြေထဲနေကျော်ပြီးလေရင်ပြန်တန်းလာလက်နက်ကြီးစံတွေကြောက်ရောက်တာတွေရှိခဲ့တဲ့အတွက်ထိုင်းဘက်ကဒေသခံတချို့ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။ဒီအတွက်ထိုင်းပြည်သူတွေရဲ့လုံခြုံရေးအတွက်ထိုင်းစစ်တပ်ကနေဆက်မှာစစ်ရေးအရကင်းလဲ့နေတာတွေကိုလှုပ်လာကြောင်းနေဆက်နေပြည်သူတို့ဦးဖြစ်တဲ့ဦးမိုးကျော်ကအခုလိုပြောပြပါတယ်
။အဲဒီရက်နေ့ဆိုလို့ရှိရင်နေ့ရက်နောက်ဖြစ်ပါပြီ။ဒီခါကင်းလဲ့တာကခါတိုင်းလုံခြုံရေးဒီပုံကကင်းလဲ့တယ်စီကြီးကကင်းလဲ့တဲ့ပုံမြင်ရတယ်။ဘာကြောင့်လဲဆိုတော့စကားတွေကိုအသုံးပြုပြီးတော့အဲ့ကားတွေပုံမှာပဲအာဒီဆက်တက်တွေပါတယ်။အဲ့ဒါပခုံးကန်းလောင်ချာတွေပါတယ်။တကယ်လက်နဲ့ကြည့်ပြီးပါပါပြီးတော့မှစီကြီးကတကယ်ဦးပြင်းနေစစ်နေဒီအာလုံးလုံးကြီးအေးကင်းပတ်တယ်လို့ကျွန်တော်တို့လုံးလုံးကြီးပေါ့နော်။တကယ်ကင်းပတ်နေတာလို့ကျွန်တော်တို့တွေ့ရပါတယ်။
ထိုင်းစစ်တပ်ဘက်ကတော့မြန်မာဘက်ကတိုက်ပွဲတွေကြောင့်ထိုင်းပြည်သူတွေစိုးရိမ်ထိတ်လန့်မှုတွေရှိနေပြီးထိုင်းပြည်သူတွေမထိခိုက်ရအောင်အခုလိုမျိုးစစ်ရေးရကင်းလဲ့နေတာဖြစ်တယ်လို့လည်းဆိုပါရယ်ဒီလိုကင်းလဲ့တာကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကလည်းတစ်ကြိမ်လုပ်ခဲ့ပေမဲ့အခုအခါမှာတော့စစ်ရေးရတေချာပြင်ဆင်လှုပ်ဆောင်တာကိုတွေ့ရတယ်လို့လည်းဦးမိုးကျော်ကဆိုပါရယ
်ဟာထိုင်းထဲမှာထိုင်းစစ်တပ်ကနေပြီးတော့ယူလက်နက်တွေပါထုတ်ပြီးတော့ကျတော့အော်လေကင်းပက်ရတာလည်းဆိုလို့ရှိရင်မြန်မာပြည်ထဲကနေပြီးတော့ကျတော့ဒါဒီဥက္ကဋ္ဌပေါ့နော်ဒါမှဆိုလို့ရှိရင်မြို့ဝရီဘက်မှာတိုက်ပွဲကြီးဖြစ်နေတယ်တပ်မ6ပုံထဲမှာတိုက်ပွဲကြီးဖြစ်ရနေပြီးတော့လင်းနေအသုံးပြုပြီးတော့ကျတော့ငါးရက်အတွင်းမှာပဲ125ချိန်လောက်ကျွန်တော်လင်းနေဒီအသုံးပြုပြီးတော့ဒီမြန်မာစစ်တပ်ကနေအသုံးပြုပြီးတော့တိုက်ခိုက်တာတွေ့ရတယ်အဲ့တိုက်ခိုက်တဲ့အခါမှာလင်းနေကြော်ပြီးတော့ထိုင်းလီကြီးစံနေကြတာတွေထိုင်းဒီကြောင်ပိုင်းတဲ့ဆက်ဝင်ရောက်ပြီးတော့ကြံတန်းနာတွေဖြစ်လာတဲ့အပေါ်မှာဒါဒီဟာနေဆက်လုံးလုံးကြီးကဒီတင်းနဲ့ဒီတက်ဆင်ထားတဲ့စစ်ဘက်ဆိုင်ရာကင်းတဲ့မျိုးကိုတွေ့လာတာဖြစ်ပါတယ်ဟုတ်ကဲ့
တိုက်ပွဲတွေအတွင်းမှာမြန်မာဘက်ကတိုက်လျင်နေဟာထိုင်းမြန်မာနယ်ဆက်ထိုင်းနယ်နမိတ်ဖြစ်တဲ့ဖော့ဖရာမြို့နယ်တဲကကျေးွာတွေပေါ်ကိုဖြတ်တန်းခဲ့တာကြောင့်ထိုင်းပြည်သူတွေအထိတ်တလန့်ဖြစ်နေကြောင်းဒီအတွက်ထိုင်းလေတပ်က F-16 တိုက် လေယာဉ် 20 ကို နယ်စပ် ကို ဆေးလွတ် ခဲ့ ရကြောင်း ထိုင်း တော်ဝင် လေတပ်ရဲ့ ပြောရေး ဆိုခွင့် ရှိသူ ဗိုလ်ချုပ် ပရာဝတ် စွန်ကျိုင် ဒီ ကလည်း ဂျွန်လ 30 ရက်နေ့ က ထုတ်ဖော် ပြောဆိုခဲ့ ပါတယ် ထိုင်း တော်ဝင် လေတပ် က လည်း F-16 နှစ်စီး နယ်စပ် မှာ ပြန်တန်းပြီး မြန်မာ ဘက်က လေယာဉ် 네ကျော် ပြန်တန်းမှု ကို တတိ ပေးခဲ့ သလို မြန်မာ စစ်တပ် ဘက်က လည်း ပြန်လည် တောင်းပန်ခဲ့ ပါတယ် လွန်ခဲ့တဲ့ 10 နှစ်ကျော် တုန်းက လည်း မြန်မာ ဘက်က 네ကျော် ပြီး လေယာဉ် ပြန်တန်းတာ တွေ ရှိခဲ့ ပါတယ် ဒီ အတွက် အဲ့ဒီ တုန်း က လည်း နောက်ထပ် မဖြစ် စေ ရပါဘူး ဆိုတာ ကို တောင်းပန်ခဲ့ ပါတယ် လက်ရှိ အခြေအနေ ရ မြောက်ရီ ခရိုင် နယ် က ဥက္ကဋ္ဌ စခန်း မကျ ရေး အတွက် မြန်မာ စစ်တပ် ဘက်က မြေပြင်မှာ အင်အား သုံး သလို လေကြောင်း ပစ်ကူ တွေ သုံး ပြီး ပြန်လည် တိုက်ခိုက် နေ ပါတယ် ကရင် မျိုးသား လွတ်မြောက် ရေး တပ် နဲ့ ပူးပေါင်း တပ်ဖွဲ့ တွေ ဘက်က လည်း မြေပြင် တိုက်ပွဲ တွေ ကို ပြင်းပြင်း ထန်ထန် တိုက် နေ ပြီး ဥက္ကဋ္ဌ စခန်း သိမ်းပိုက် နိုင် ရေး ကြိုးစား နေ ကြပါတယ် နှစ်ဖက် တိုက်ပွဲ တွေ အတွင်း မှာ လေကြောင်း က နေ တိုက်ခတ်မှု ကြောင့် ရော လက်နက်ကြီးကြီးစံတွေပါ ကြောက်ရောက် ပောက်ကွဲတဲ့ အတွက် ပါ အရက်သားတွေ သေဆုံးတာ ထိခိုက် ဒဏ်ရာ ရရှိတာ တွေ လည်း ရှိခဲ့ ပြီး ထိုင်း နိုင်ငံ ဘက်ကို ယာ နဲ့ ချီ ရှိတဲ့ စစ်ဘေးရှောင် ဒုက္ခသည် တွေ လည်း ထွက်ပြေး ခုန်လွန်လာ ကြပါတယ် ရှင်
ဒါကတော့ ဒီ ထိုင်း နိုင်ငံ နယ်စပ် ဒေသ မှာ ထိုင်း စစ်တပ်က လက်နက် အပြည့်အစုံ နဲ့ ကင်းလက် နေတဲ့ အခြေအနေ ကို ထိုင်း ခြေစိုက် သတင်း တောင် မအေး မှ သတင်း ပေးပို့ ခဲ့တာ ပါ ရှင် ကရင် ပြည်နယ် KNU ထိန်းချုပ် ဒေသတွေ မှာ တော့ စစ်ကောင်စီ နဲ့ နယ်ကြားဆောင် BGF တပ်တွေ ရဲ့ လက်နက်ကြီး ဖြစ်ခတ်မှု တွေ ကြောင့် ဇွန်လ 1 ရက် မှရင် ကို အရသား 12 ယောက် သေဆုံး ပြီးတော့ 15 ယောက် ထိခိုက် ဒဏ်ရာ ရခဲ့တယ် လို့ KNU က ပြောပါတယ် ဒီ ဖြစ်ခတ်မှု တွေ ကြောင့် အရသား 2 ဦး အများ အပြား လဲ မိလောင် ပျက်စီးခဲ့ ပါတယ် အလားတူပဲ ဒီ ကရင် ပြည်နယ် ကယား ပြည်နယ် ချင်း ပြည်နယ် နဲ့ စကိုင်း တိုင်း တွေ မှာ လဲ ပြီးခဲ့တဲ့ ဇွန်လ 1 ခုရဲ့ မှရင် နှစ်ဖက် ဖြစ်ခတ်မှု တွေ ကြားမှ အရသား တွေ ထိခိုက် သေဆုံးမှု ရှိခဲ့ ပါတယ် ရန်ကုန်ကပေးပို့တဲ့ ဒီ သတင်းကို တော့ ကိုသိန်းထက်ဦး ဆက် ပြီးတော့ ပြောပြပါလိမ့်မယ် ရှင်
ကရင် မြို့သား စီယုံ KNU အုပ်ချုပ် နယ်မြေတွေ ဖြစ်တဲ့ သထုံ ခရိုင် တောင်ကူ ခရိုင် ညောင်လေးပင် ခရိုင် ဘိတ်တဝဲ ခရိုင် မူထော့ ခရိုင် ဒူပလာ ခရိုင် တွေ မှာ ပြီးခဲ့တဲ့ ဇွန်လ က နေ အခု ဇူလိုင် လ အထိ တိုက်ပွဲ တွေ ဆက် ရှိ နေ ပြီး အရသား ထိခိုက် သေဆုံးမှု တွေ ရှိ နေ တယ် လို့ KNU ကထုတ်ပြန်ထားပါတယ်ဒီနယ်မြေတွေမှာစစ်ကောင်စီနဲ့ BGF တပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်ဂျွန်လတလာထဲမှာရင်အရသား12ယောက်သေဆုံးပြီး15ယောက်ဒဏ်ရာရခဲ့တယ်လို့ KNU ဘက်ကပြောပါတယ်ဒါပြင်ရသားနေ85လုံးလက်နက်ကြီးထိမှန်ခဲ့ပြီးနေ62လုံးကိုလည်းစစ်ကောင်စီနဲ့နေကြားဆောင်တပ်တွေကမီးရှို့ခဲ့တယ်လို့ KNU ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီရက်ပိုင်းထဲမှာလေကြောင်းတက်ခဲမှုတွေကိုစစ်ကောင်စီဘက်ကပိုလုပ်လာတဲ့အတွက်သေဆုံးမှုတွေလည်းထပ်ပြီးရှိလာတယ်လို့ကရင်လူခွင့်ရေးအဖွဲ့ GHRG ပြောခွင့်ရစောနန္ဒစုက VOE ကိုပြောပါတယ်။နေရာအနက်မှာတိုက်ပွဲတွေရှိနေတဲ့အတွက်အရသာထိခိုက်ဒဏ်ရာရတဲ့ရေတွေအတိအကျကိုစမ်းစစ်ဖို့ကခက်ခဲနေတယ်လို့သူကပြောပါတယ
်။ဇူလိုင်၊ဒီနေ့မှလည်းဒီကောင်တိုက်ခိုက်မှုတွေဆက်ပြီးတော့ဖြစ်ပေါ်လာတယ်ပေါ့။နားရီမှာဆိုလို့ရှိရင်တော့ဒီကခံနေရာကိုဒီဆုံးသွားတယ်။အဲဆုံးရောက်တန်ရန်ရတယ်။နောက်ဇူလိုင်၊ဒီနေ့မှလည်းဒီဒီကကနပ်ပါလေးရပေါ့နော်ကလေးငယ်လေးပါသွားမှာပြန်ပြန်ထားရတယ်ပေါ့ဆိုတော့အခုအချိန်မှာတော့ဒီဒီမှာမူကတော့ဆက်လက်ရှိပေါ်နေလုံးမယ်ဒီကကဒီလည်းကလုံးချို့အခုကိုထားပေါင်းရှိတယ်ဒီကကလည်းဆက်ပြီးတိတ်ရှောင်နေရတာပေါ့နော
်မြေမြုံပိုင်းကြောင်းလေကြားပြည်နယ်ထဲမှာရသားထိခိုက်ဒီဆုံးမှုတွေရှိနေတာပါဂျွန်လ21ရက်နေ့ကဥခုရီဂျေးရွာတခုထဲမှာတင်စစ်ကောင်စီထောင်ထားတဲ့မိုင်း18လုံးကိုတွေ့ခဲ့ရတယ်လို့ကရင်ပြည်မျိုးသားကာကွယ်ရေးတပ် KNDF ကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်တွေစွန့်သွားတဲ့ခြေရွာတွေမှာမြေမြုပ်မိုင်းတွေရှိနေတဲ့အတွက်ဒီခြေရွာတွေကိုပြန်သွားတဲ့ဒေသခံတွေကမြေမြုပ်မိုင်းကြောင့်အသက်ဆုံးရှုံးမှုတွေရှိနေတာပါမြေမြုပ်မိုင်းတွေနဲ့ပတ်သက်လို့နယ်မြေတပ်ခွဲတွေကလည်းလူထုကိုအသိပေးနေရတယ်လို့လဲ KNDF ရဲ့သတင်းပြန်ကြားရေးတာဝန်ရှိသူက VOE ကိုပြောပါတယ်
ဒီချောင်းကကလာရဲကျန်လာတဲ့ခါမှာတချို့ကတိုက်ပွဲနဲ့နေနေတယ်ဒါပေမဲ့လက်သက်ကစားတော့ရှိတော့ရှိနေပေါ့နော်သူရွာရင်တော့ရှိကုန်တာရှိတယ်ဒါပေမဲ့တိုက်ရဲသူတို့ကတိမ်လို့လက်ခါဆိုင်တာမျိုးပြီးရင်ခဏပြန်တာမျိုးပေါ့နော်သူအဲ့လိုမျိုးလုပ်တဲ့ခါမျိုးမှာသက်ကစားရင်ဘာကြီးထိသွားတာများတယ်ပေါ့သူတို့ရှိကုန်တဲ့နေရာတွေအကုန်လုံးမိပါလောက်ပါဘူးလုံးမိုင်းကွေးတွေဖြစ်နေတာပေါ့မိုင်းကွေးတွေဖြစ်နေတယ်
ကြားပြည်နယ်ကရင်ဒီဒေသမှာတော့2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကနေအခုဇွန်လ31ရက်အထိတိုက်ပွဲပေါင်း360ကြော်ဖြစ်ပွားခဲ့ပြီးအရသာ142ယောက်သေဆုံးခဲ့တယ်လို့တိုးတက်သောကရင်ဒီပြည်သူ့အင်အားစု PKBF ကထုတ်ပြန်ထားပါတယ်။ဘာသာရေးအဆောက်အဦ22လုံးအင်ဂျီ1122လုံးပျက်စီးခဲ့ပြီးဖမ်းဆီးခံရတဲ့အရသာ253ယောက်ရှိတယ်လို့ PKBF ရဲ့သတင်းပြန်ကြားရေးဘက်ကထုတ်ပြန်ထားတာပါ။ဒီရက်ပိုင်းထဲမှာပဲချင်းပြည်နယ်မင်းတပ်နဲ့မတူပီမြို့ကြားမှာကြည့်ရတဲ့ချို့စစ်ကောင်စီကလေကြောင်းကနေပြစ်ခတ်ခဲ့လို့အရသာ3ဦးသေဆုံးခဲ့တယ်လို့ချင်းရက်ဖက်အဖွဲ့တချို့ကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီကြေးရွာတွေကစစ်ဆောင်စခန်းတွေမှာကလေးနဲ့တကြီးရွယ်ဦးတွေပါဝင်လူဦးရေ900လောက်ကိုလုံနေကြပါတယ်။လေရင်ဘော်ကနေဒုံးကျည်စစ်တလုံးပြစ်ခတ်ခဲ့တယ်လို့ကြေးရွာဒေသခံတွေကကူကားပြီးချင်းလူခွင့်ရေးအဖွဲ့ CHRO ကထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်တွေကိုရုပ်သံပုံစံနဲ့နေ့စဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ထုတ်လွှင့်ပေးနေတဲ့သတင်းတွေဆောင်းပါးတွေအပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website အပြင်လူမှုကွန်ရက်တွေပေါ်မှာလည်းဖော်ပြပေးနေပါတယ်ရှင်ဇူလိုင်လ5ရက်အင်္ဂါနေ့ညပဲဒုတိယပိုင်းထုတ်လွှင့်ချက်တွေကိုတော့မင်းတပိုင်းအတွင်းမှာပဲကြည့်ရှုရပါအောင်မယ်ရှင
်ဖီယိုအမေရိကန်တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကနေဇူလိုင်လ5ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကို9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်ကျွန်မစုမြတ်မောင်ပါအင်္ဂါနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့ American နိုင်ငံကြီးအကြောင်းတည်ကောင်းစရာ social media ပေါ်မှာလူကြည့်များတဲ့သတင်းတို့လေးတွေစုစည်းမှုနေရက်စွန့်ထွက်ပြေးနေကြရသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကို ISP မြန်မာစုစည်းတင်ပြတဲ့မြင်ကွင်းကျင်းမှတ်စုနဲ့ဂျော်ဂျီယာနိုင်ငံကကြောက်ကဘာကြီးပေါ်ဖျက်ဆောက်ထားတဲ့သဲထိတ်ရင်ဖိုးတရားကြီးစီသွားရမယ့်ကဘာတလွားကလီးသွားအစီအစဉ်တွေကိုလည်းမကြခင်မှာကြည့်ရှုနားဆင်ရပါမယ်ဖြစ်အပတ်စီအစီအစဉ်တွေမှာတိုင်ငယ်မှာတော့သတင်းဆောင်ပါတချို့ကိုအရင်ဆုံးထုတ်လွှင့်ပေးပါစေAmerican ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာမိုးခေါင်ရေရှားလို့ရေသုံးဆွဲမှုကန့်သတ်ရမယ့်အခြေအနေအကြောင်းမတိုင်ခင်မှာတော့သတိသားဖြတ်ချခွင့်နဲ့ပတ်သက်တဲ့အငင်းပွားစရာဖြစ်နေတဲ့သတင်းကိုတင်ပြပေးပါမယ်။ American ပြည်ထောင်စုမှာသတိသားဖြတ်ချခွင့်ဟာဖွဲ့စည်းပုံအရပေးထားတဲ့အခွင့်အရေးမဟုတ်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့တာမို့သတိသားဖြတ်ချခွင့်ပြုမပြုဆိုတာကိုပြည်နယ်လွှတ်တော်တွေဥပဒေပြဋ္ဌာန်းခွင့်ရသွားပါတယ်။အခုနှစ်နိုဝင်ဘာကျင်းပမဲ့လွှတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေမှာဒီအကြောင်းအရာကမဲဆန္ဒရှင်တွေအဓိကထားစရာဖြစ်လာမယ့်အကြောင်း VOA ရဲ့လွှတ်တော်သတင်းတောက်ကက်သရင်ဂျစ်ပစန်ရဲ့သတင်းကိုတော့ဦးတင်မောင်တန်းကတင်ပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံရဲ့မကြာမီတမိုင်းတဲကတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်တွေနဲ့အကျိုးဆက်အများဆုံးဆုံးဖြတ်ချက်တွေတဲကတစ်ခုကတော့တားဖြတ်ချမှုဟာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကပေးထားတဲ့အခွင့်အရေးမဟုတ်ဘူးလို့ဆုံးဖြတ်လိုက်တာပဲဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အမေရိကန်သမ္မတကချက်ချင်းတုံ့ပြန်မှုဖြစ်လာပါတယ်
။ We need to restore the protections of Roe as law of the land. We need to elect officials who will do that.
ဒေသဖြတ်ချခွင့်အခွင့်အရေးကိုဒီတိုင်းပြည်ရဲ့ဥပဒေဖြင့်ပြန်လည်ပြဋ္ဌာန်းနိုင်မှုလိုပါတယ်။ဒီလိုပြဋ္ဌာန်းမဲ့အမတ်တွေကိုရွေးကောက်ချမှုလိုပါတယ်။ဒီဆောင်းဥပောက်ရာသီမှာရွေးကောက်ပွဲရှိပါတယ်။ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်ကမဲပေါင်းနေစီရောက်နေပါပြီ
။2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရပ်နိုင်ငံရာမှာသားဖြတ်ချခွင့်ကိုစတင်တဲ့တရားလွတ်တော်ချုပ်တရားသူကြီးတွေကိုခန့်ထားမယ်ဆိုတဲ့ဂရိစကားကတော့ချက်ကြခဲ့ပါတယ်။သူကအခုလိုပြောခဲ့ပါတယ်
။ I am putting pro-life injustices on the court.
ဒေသရဲ့အသက်ရှင်ပိုင်ခွင့်ကိုအလေးပေးတဲ့တရားသူကြီးတွေကိုကျွန်တော်ခန့်ထားပါမယ်။ဥပဒေကပြည်내တွေကိုပြန်သွားရပါလိမ့်မယ်
။ထရမ့်ရဲ့သမ္မတတက်တမ်းမှာတရားလွတ်တော်တရားသူကြီး၃ဦးကိုအစိုးတင်သွင်းခွင့်ရရှိခဲ့ပြီးအဲ့ဒီတရားသူကြီးတွေကRoe v. Wade လို့တည်ကြတဲ့ဆုံးဖြတ်ချက်ကိုပြတ်သွားအောင်မဲပေးရမှာသူတို့ရဲ့မဲတွေကအဓိကကြခဲ့ပါတယ်။တားဖြတ်ချတာဖွဲ့စည်းပုံခွင့်ရေးဖြစ်တဲ့ဆိုတဲ့ဆုံးဖြတ်ချက်ပြက်ပြဲသွားပြီးတဲ့အတွက်အခုကမှ Republican Party မဲပေးသူတွေကမဲယုံတွေကိုတွားကြအောင်မှာပါလား။ပြည်နယ်အစ်စ်မှာတိုက်ပွဲတွေပိုရှိပါတယ်လို့အောက်လွတ်တော် Republican အမတ် Steve Scalise ကအခုလိုပြောပါတယ
်။ The work just begins.Now to go and protect life even more because
the day at the go ka kwe yi a lut twe ga akhu ma sa da ba
di chat ga anna lulis lo atat ngae ywe de tamayo cha wa ri me sanna shin twe go se zo pe ke chaung akhu lo pyo ba de
is super important to pushing pro life legislation
the day at the ka kwe yi upade cha bu alun go a ye ji ba de khu tia lut daw song phyet che naw bai american nai ngan ga a so na phat go yauk twa ja de pi ne de phit kaung phit ba lai me
လုံခဲ့တဲ့လကမောင်းမော့တက်တို့လူလူသဘောထားစစ်တမ်းအရတားပြက်ချခွင့်အခွင့်အရေးပေါ်အမတ်လောင်းရဲ့ရည်ဒီချက်ဟာလာမယ့်ရွေးကောက်ပွဲမှာအဓိကကိစ္စဖြစ်လာမယ်လို့ဒီမိုကရက်ပါတီမဲပေးသူ48ရာခိုင်နှုန်းကပြောကြပါတယ်။အောက်လွှတ်တော်မှာတော့လက်ရှိအမတ်အများစုရရှိထားတာကိုဆက်လက်ထိန်းသိမ်းနိုင်ဖို့ကအရေးကြီးလာကြောင်းဥက္ကရနန်စီပလိုစီကအခုလိုပြောလိုက်ပါတယ
်။ Republicans are plotting a nationwide abortion ban.
Republican တွေက
တားဖြတ်ချတာကိုတနိုင်ငံလုံးမှာပိတ်ပင်ဖို့လုပ်နေကြပါတယ်။အောက်လွှတ်တော်မှာသူတို့အများစုဖြစ်လာအောင်ခွင့်ပြုလို့မဖြစ်ပါဘူး။ဒါပေမဲ့အဲ့ဒါကသူတို့ရဲ့ပန်းတိုင်ပါ
။ဒါပေမဲ့ဒီကိစ္စကမဲဆန္ဒရှင်တွေအပေါ်ဘလောက်အတိုင်းအဆတက်ရောက်မယ်ဆိုတာအခုထိတော့မရှင်းလာသေးပါဘူး။ဒီမိုကရက်တွေကိုပို့ပြီးရွေးကောက်တင်မြောက်လဲထူးခြားပါမလားလို့တားဖြတ်ချအခွင့်အရေးကိုထောက်ခံသူတွေကတော့တန်ရရှိနေတာကိုအနာဘယ်ကအခုလိုပြောပါတယ်။
In theory, Roe is on the ballot. In reality, it would require
60 delegates. Let's see, tomorrow, the Democrats are going to have 60 delegates. America's
upper-level Supreme Court has been upset that the 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 upper-level Supreme Court has
ဥတ္တမောင်တန်တင်ပြခဲ့တာပါရှင်အမေရိကန်ပြည်ထောင်စုမှာပဲဒီအနောက်ဘက်ချမ်းပြည်နယ်တွေမှာမိုးခေါင်ကြီးချနေလို့ကယ်လီဖိုးနီးယားပြည်နယ်ထဲမှာတော့ရေသုံးဆွဲမှုကန့်သတ်ရမယ့်အခြေအနေရောက်နေပါတယ်မြက်ခင်းတွေရေလောင်းတာကန့်သတ်တာအပါအဝင်ရေသုံးဆွဲမှုကန့်သတ်ချက်တွေထုတ်ပြန်နေရတဲ့အကြောင်းကိုတော့လော့စန်ဂျယ်လိစ်မြို့ကနေ VOA သတင်းတောက်ဂျီနီယာဒူလော့သတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင
်ဆိုင်လန့်ဆိုပြည်နယ်ရဲ့မြက်ခင်းပြည်နယ်ဟာကယ်လီဖိုးနီးယားပြည်နယ်အတွင်းကနေအိနေရဲ့ဒီသာထင်ရှားတဲ့အမတ်တင်ကြတာဖြစ်ပါတယ်ဒါပေမဲ့မိုးခေါင်မှုတွေဖြစ်နေတာကြောင့်လော့စ်အန်ဂျလိစ်ခရိုင်အတွင်းမှာတပတ်ကိုနှစ်ကြိမ်သာရေလောင်းဝင်ရှိတယ်ဆိုတဲ့ကန့်သတ်ချက်ကြောင့်အဲ့ဒီမြက်ခင်းစိမ်းတွေလည်းအရင်လိုမဆိုးပြေနိုင်တော့ပါဘူးရေပေးဝေရေးဌာနရှိရာ Virginis မြို့နယ်ကကိုပိုင်ရေထွက်တာမရှိတဲ့အတွက်ဒေသခံတွေအနေနဲ့တပတ်တစ်ခါပဲအပင်ရေလောင်းဝင်ရှိတယ်လို့ကန့်သတ်ထားပါတယ်ဒီမြို့နယ်အတွက်ရတဲ့ရေ80ရာခိုင်နှုန်းကိုတခြားဒေသတွေမှာသုံးစွဲဖို့လွှဲပေးရတဲ့အတွက်အခုလိုရေသုံးစွဲမှုကိုကန့်သတ်ရတာလို့မြို့နယ်ပြည်သူ့ဆက်ဆံရေးတာဝန်ခံ Ricky Clark ကပြောပါတယ
် number their designated data water is on Tuesdays
ဆုံကနဲနဲ့အိမ်တွေကအင်္ဂါနေ့တိုင်းရေသုံးခွင့်ရှိပါတယ်မကနဲနဲ့အိမ်တွေလုပ်ငန်းတွေကတော့ကြာတာပတိနေ့တိုင်းရေကိုအသုံးပြုနိုင်ပါတယ်တနည်းမှာတစ်ခါသုံးရင်10မိနစ်သုံးခွင့်ရှိပါတယ
်ဘယ်သူကဘယ်အချိန်မှာရေကိုသုံးနေတယ်ဆိုတာကိုရေပေးဝေရေးဌာနကတာဝန်ရှိသူတွေကစောင့်ကြည့်ပါတယ်ကန့်သတ်ချက်ကိုချိုးဖောက်သူတွေအနေနဲ့ပထမအဆင့်မှာသတိပေးခံရမှာဖြစ်ပြီးဒုတိယအဆင့်အနေနဲ့ဒဏ်ရာခံကြရမှာပါတကယ်လို့ကန့်သတ်ချက်ကိုဆက်လက်ကျွလွန်နေအောင်မယ်ဆိုရင်တော့အဲ့ဒီလိုအနေနဲ့တစ်မိနစ်မှာတကားလံပဲတုံးလို့ရအောင်ထိတ်ချုပ်ခံရပါမယ်အဲ့ဒီလိုကန့်သတ်ချက်တွေကိုတော့ရေပွေးဝေရေးဌာနကဝန်ထမ်းကာဆွန်ဂီလ်မာကထိတ်ချုပ်ထားပါတယ
် might notice the difference you showers typically 2.5 gallons a minute so
ကန့်သတ်ခံထားတဲ့အိမ်အနေနဲ့မိဖို့ကြောင့်မှသုံးဆွဲတဲ့ရေပမာဏပြောင်းလဲသွားတာကိုသတိထားမိမှာမဟုတ်ပါဘူးဒါပေမဲ့ရေချိုးတဲ့နေရာမှာတော့နည်းနည်းသိတာပါမယ်ရေချိုးကန်ရေပိုက်ကပုံမှန်အားဖြင့်10မိနစ်မှ2ဂါလန်ခွဲလောက်သုံးပါတယ်။ဒါကြောင့်ရေချိုးတဲ့ရေကြနှုန်းကနည်းသွားမယ်။ဒါပေမဲ့ချိုးလို့တော့ရနိုင်ပါသေးတယ်။အိမ်တွင်းအသုံးပြုမှုရနိုင်နေပေမဲ့အိမ်အပြင်ကရေလောင်းတာတွေတော့ဒီလောက်ရေနဲ့အလုံးမဖြစ်နိုင်တော့ပါဘူး
။တချို့လူတွေကတော့စနစ်တကျအိမ်အပြင်ကအပင်တွေကိုရေရနိုင်မဲ့နည်းကိုရှာကြံလာကြပါတယ်။ဆာရာလာရီဗီယာဟာသူမအိမ်ကိုလွန်ခဲ့တဲ့တစ်နှစ်လောက်ကဝယ်ခဲ့ပြီးအပြင်ကတမယိုးကျမြက်ခင်းစိမ့်နေနေရမှာမိုးခေါင်ရေရှားမှုတာကိုခံနိုင်တဲ့အပင်တွေနဲ့အစာထိုးစားခဲ့ပါတယ
် Where I could find plants that would thrive in
Los Angeles ကတွင်မှာရေမြမ်းများမလို့ပဲနဲ့ဘလို့အပင်တွေကရှင်သန်မလဲဆိုတာကိုကျမကအချိန်ပေးပြီးတော့သူတည်တနာလုပ်ခဲ့ပါတယ်တီယိုဒေါ်ပင်ဒေတာတွေအပင်များဆိုင်ရာအဖွဲ့ကိုသွားပါတယ်သူတို့စီမှာပြိုးပင်တွေနဲ့အပင်တွေအကြောင်းသင်တန်းနေရှိပါတယ်အဲ့မှာဒေတာတွေအပင်တွေကိုရေဘလို့လောင်းရတယ်ဆိုတာကိုသင်တန်းတက်ပါတယ်ကျမအချိန်တော်တော်ပေးပြီးတော့လေ့လာခဲ့ပါတယ်
အစိုးရကထုတ်ပေးတဲ့ထောက်ပံ့ခြင်းနဲ့သူမရဲ့မိုးခေါင်မှုတန်းခံနိုင်တဲ့အပင်တွေအစားထိုးစိုက်ပျိုးခဲ့တာပါ။ရေသုံးဆွဲမှုကန့်သတ်ချက်ကဘလောက်ကြာမယ်ဆိုတာမသိသေးနိုင်တဲ့အခြေအနေမျိုးသူတို့ရဲ့မျက်ခင်းစိမ်းတွေကိုဒီအတိုင်းဆက်ဆိုက်ထားကြသူတွေရဲ့မျက်ခင်းတွေကတော့အစင်းရောင်ကနေအဝါရောင်ဘက်ကိုတဖြည်းဖြည်းပြောင်းလာနေပါပြီခင်ဗျာ
။အခုတစ်ဆက်နဲ့ပါပဲဒီအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။Texas ပြည်နယ်မှာ Mexico နိုင်ငံဘက်ကနေအလုံးပိတ်ကုန်တင်ကားကြီးနဲ့တရားဝင်ရောက်လာသူ50ကျော်တေဆုံးသွားခဲ့ပြီးဂျပန်အကြမ်းမှာပဲပြည်ထောင်စုတရားရုံးချုပ်ကနေ American တောင်ပိုင်းနယ်စပ်ကဝင်ရောက်ခိုလုံခွင့်လျှောက်ထားသူတွေရဲ့လျှောက်လွှာတွေစီးဆက်နေချိန်မှာ Mexico နိုင်ငံထဲမှာစောင့်နေရမယ်ဆိုတဲ့ American အစိုးရရဲ့မူဝါဒကို Biden အစိုးရရက်ဆိုင်ခဲ့တာကဥပဒေချိုးဖောက်ရမရောက်ဘူးဆိုပြီးဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်အဲ့လိုနိုင်ငံပြောင်းအခြေချသူတွေနဲ့ပတ်သက်တဲ့မူဝါဒအပြောင်းအလဲတွေတွေ့လာရတော့မယ်လို့ VOA သတင်းတောက်RS Arabasadi ပေးပို့တဲ့သတင်းကိုကိုအောင်အောင်ကအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်နဲ့တင်ပြထားပါရရှင
် Texas ပြည်နယ် San Antonio မှာလွန်ခဲ့တဲ့သတင်းပတ်အတွင်းတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေစီးနင်းလိုက်ပါလာတဲ့ truck ကားကိုသတင်းပေးချက်အရရဲတပ်ဖွဲ့ကရှာဖွေရမှာတော့လူသေအလောင်း50ကျော်ကိုတွေ့ခဲ့ရတာပါ။ကားနောက်ခံတွဲထဲမှာတောက်ဆရာရေ40မပါပဲလူတွေတင်ဆောင်လာတာဖြစ်ပြီးကားသမားတွေကတော့အဲ့ဒီကားကိုဒီအတိုင်းဆွန့်ပစ်သွားပါတယ်။ခုကဒီကိစ္စနဲ့ပတ်သက်တဲ့လူ၄ဦးကိုတော့ဆွဲချက်တင်ထားပါတယ်။အမေရိကမြေမှာခြေချဖို့ကြိုးစားရင်းအသက်ဆုံးရှုံးရတာမျိုးတွေဖြစ်ပွားလို့ရှိတာကြောင့်တရားရုံးချုပ်ကလည်းသမ္မတဟောင်းထရမ့်လက်ထက်ကကိုလွန်ကွေတောက်ခံသူတွေသူတို့အနေနဲ့အမှုရင်ဆိုင်ဖို့မက္ကဆီကိုဘက်ကနေစောင့်ဆိုင်ရမယ်ဆိုတာကိုလွန်ခဲ့တဲ့သတင်းပတ်အတွင်းမှာပဲပြန်ဖြတ်သိမ်းလိုက်ပါတယ်။ဒါဟာသမ္မတဂျိုးဘိုက်ဒန်အတွက်တော့အောင်ပွဲတစ်ရပ်ဖြစ်လာပါတယ်။
We were very pleased with the Supreme Court's decision.
Mexico ကနေအမှုရင်ဆိုင်ရာမှာအားနည်းချက်တွေလူတွေနစ်နာနေရတာတွေကိုအဆုံးသတ်မဲ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတရားရုံးချုပ်ကထောက်ခံခဲ့တဲ့အတွက်အလွန်ကျေနပ်အားရမိပါတယ်။တရားရုံးချုပ်ကနေအောက်တရားရုံးအဆင့်ဆင့်ကိုညွှန်ကြားချက်တွေရောက်တဲ့အထိတော့ကျွန်တော်တို့စောင့်ဖို့လိုပါတယ်
။ဒီမူဝါဒစတင်အသက်ဝင်ဖို့တော့သတင်းပတ်အနေနဲ့ကြာနိုင်ကြောင်းလည်းသူကပြောပါတယ်။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့ဆန်အန်တိုနီယိုကအဖြစ်ပြက်မျိုးထပ်မဖြစ်ရလေအောင်ထရက်ကားစစ်ဆေးဂိတ်တွေထပ်ပြီးဖွင့်လှစ်သွားမယ်လို့ဆိုရတယ်။ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးတော့လဲဘိုက်ဒန်အစိုးရကိုသူကအပြစ်ဖို့ရတယ်
။ Many of these deaths could be prevented.
ဘိုက်ဒန်နေနဲ့အမေရိကန်ပြည်တော်စုနေဆက်လုံခြုံရေးဂိတ်လက်တပ်ဖွဲ့တွေကိုရှမ်းမုံငွေလုံလောက်ချပေးပြီးသူတို့လို့သူတို့လုံနေအောင်လုံပိုင်ခွင့်တွေပေးလိုက်မယ်ဆိုရင်အခုလိုလူအများအပြားသေဆုံးတာတွေကိုတားဆီးနိုင်မှာပါ။တကယ်လုံပိုင်ခွင့်ဆိုတာစာရွက်ပေါ်မှာတွေမဟုတ်ပဲနေဆက်လုံခြုံရေးနဲ့အခုလိုလူအများအပြားသေဆုံးတာတွေဖြစ်စေတဲ့လူမောင်ကိုကားတွေကိုချက်တဲ့ရှာဖွေစစ်ဆေးခွင့်တွေပါ
။တရားရုံးတရားမဲ့ရက်ကိုမက္ကဆီကိုကနေဆောင်ဆိုင်ရမယ့်မူဝါဒပြဖြတ်လိုက်ပေမဲ့လည်းထရမ့်လက်ထက်မှာပဲကယောဂါကြောင့်အမေရိကကိုရွှေ့ပြောင်းဝင်ရောက်သူတွေအလွယ်တကူဝင်ရောက်လို့မရအောင်ထုတ်ပြန်ထားတဲ့စည်းမျဉ်းကတော့ဆက်ပြီးတော့အတီးဖြစ်နေသေးပါလာမယ့်ဇူလိုင်12ရက်နေ့ကျရင်တော့အမေရိကန်နဲ့မက္ကဆီကိုသမ္မတတို့တွေ့ဆုံဖို့ရှိကြောင်းကြေညာထားပါတယ်ခင်ဗျာ
ဆိုအောင်ပြရခဲ့တာပါရှင်မြင်ကွင်းကျန်မှတ်စုအစီအစဉ်ကိုလည်းမကြခင်ထုတ်လွှင့်ပေးပါမယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဒီဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတိုလေးတွေကိုတော့မအေးသနာကျော်ကစူးစီးတင်ဆက်ပေးပါအောင်မယ်ရှင်
အမေရိကန်ပြည်ထောင်စုမှာဇူလိုင်လ4ရက်နေ့မှာကြာရောက်သွားတဲ့လွတ်လပ်ရေးနှင့်အထိတ်မဲ့ဖြစ်တဲ့ညဘက်မှာမီးရှို့မိဘတွေပြစ်ပေါက်တော့အင်ပီရာကနေပြီးသမ္မတဂျိုးဘိုင်ဒန်ကမိသားစုနဲ့အတူကြီးရှုခဲ့ပါတယ်။ဝါရှင်တန်မြို့တော် National Mall မြက်ခင်းပြင်ရဲ့တစ်ဖက်ကမ်းကနေမီးရှို့မိဘတွေပြစ်လွတ်တာဖြစ်ပါတယ်။ဒီခန်းတော့2019ခုနှစ်ကတည်းကကိုဗစ်ဘေးကြောင့်ရပြီးတဲ့နောက်အခုမှအပြည့်အဝအရင်ကလိုပြန်ပြီးကျင်းပတာပါ။သမ္မတဘိုင်ဒန်ကတော့နိုင်ငံမှာအောင်မြင်မှုတွေနဲ့အတူစီးလုံးမှုသတင်းစကားကိုလွတ်လပ်ရေးနေမင်းကမှပြောသွားခဲ့ပါတယ်။ရှေ့မှာပိုကောင်းတဲ့နေတွေစောင့်နေပါတယ်ဆိုပြီးတော့နိုင်ငံမှာကြုံတွေ့နေရတဲ့ငွေကြေးပြဿနာကိုလည်းသူကအတိအမှတ်ပြုပြောသွားပါတယ
်။ Our economy is growing but not without pain. Liberty is under assault. Assault both here and abroad. In recent days there's been reason to think that this country is moving backward.
ကျွန်တော်တို့စီးပွားရေးကဖွံ့ဖြိုးနေသေးပါအဆင်မပြေမှုတွေရှိပါတယ်လို့သူကနေလေခင်စတမ်မီတာဇူရီကိုဘာဘီကျူးအသားကင်နဲ့တဲ့ခင်းတော့ပြောသွားခဲ့တာဖြစ်ပါတယ်။ညပိုင်းမီးရှုမီးပွဲနဲ့ပြစ်ပေါက်ပြီးတဲ့နောက်မှာတော့သမရကအင်ဂျီရောလေသာဆောင်ကနေပြီးတော့လူလူကိုလက်ပြနှုတ်ဆက်သွားခဲ့ပါတယ်။ရုရှားကတော့ဇူလိုင်လ4ရက်နေ့မှာကြားရောက်တဲ့အမေရိကန်လွတ်လပ်ရေးနေ့မှာအမေရိကန်ပြည်အောင်စုကိုဂုဏ်ပြုစကားမဆိုလို့ရုရှားအစိုးရကပြောသွားပါတယ်။အမေရိကန်ရဲ့မိတ်ဆွေမဆန်တဲ့လုပ်ရက်တွေကြောင့်သမ္မတပူတင်ကအမေရိကန်သမ္မတဘိုင်ဒန်ကိုဂုဏ်ပြုစကားမပြောဘူးလို့ရုရှားအစိုးရကပြောသွားတာပါရုရှားအစိုးရပြောခွင့်ရသူဒမီထရီပက်စကော့ဖ်ကဒီနေ့မှာချီချူစကားပြောဖို့ဆိုတာတော်တော်ကိုမသင့်တော်ပါဘူးလို့ပြောသွားတာဖြစ်ပါတယ်ကျူးကျော်စစ်ထိုးနေတဲ့ရုရှားကိုပြန်တိုက်ဖို့ယူကရိန်းကိုအမေရိကန်ကလက်နက်တွေအကြီးအကျယ်ထောက်ပံ့နေပြီးတော့စစ်တင်တန်းတွေလည်းပေးနေတာဖြစ်ပါတယ်ရုရှားသမ္မတပူတင်ကအရင်သမ္မတတွေလက်ထက်မှာဒီလိုမျိုးလွတ်လပ်ရေးနေမှာအမေရိကန်ကိုချီးကျူးဂုဏ်ပြုစကားတွေပြောသွားခဲ့ပြီးတော့သမ္မတဒေါ်နယ်ထရမ့်သမ္မတအိုဘားမားတို့လက်ထက်လည်းအပါအဝင်ဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတော့အမေရိကန်သမ္မတနဲ့အမေရိကန်ပြည်သူတွေအေးချမ်းသာရာကြွယ်ဝစေကြောင်းသူ့ရဲ့ Twitter စာမျက်နှာမှာဆုတောင်းထားပါတယ်။ဥရောပမှာနိုင်ငံတွေကိုတရားမဝင်ဝင်ရောက်မှုတွေအများပြားနဲ့ရင်ဆိုင်ရတဲ့စပိန်နိုင်ငံမှာတော့အရင်လားကမော်ရိုကိုနိုင်ငံနဲ့ထိစပ်နေတဲ့ နေဆက်မှာလူတွေအများများဒီနေဆက်ကိတ်ကိုတင်းထိုးဖောက်ဝင်ရောက်ဖို့ကြိုးစားခဲ့ပါတယ်။ဒီကိစ္စကြောင့်နှစ်နိုင်ငံလုံးမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့တည်ထောင်ဆောင်ဆန်းမှုလုပ်ဖို့ဆန္ဒပြတောင်းဆိုကြတာပါ။နေဆက်မှာကာထားတဲ့ချန်စီယူနာကိုလူကြီးရောက်လာခဲ့ပြီးတော့မော်ရိုကိုနိုင်ငံနက်ဒေါမျိုးကနေပြီးတော့စပိန်နိုင်ငံမလီလာမျိုးတွေကိုချန်စီယူဖောက်ပြီးတော့ဝင်ဖို့လုပ်ကြတာဖြစ်ပါတယ်။သူကတားဆီးဖို့ကြိုးစားတဲ့မော်ရိုကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတချို့ကအရာဝတ္ထုတွေနဲ့ပစ်ပေါက်ကြပါတယ်။တစ်ချိန်မှာတော့လူတွေကုတ်ကတ်တွေတင်နေတဲ့ခြံစည်းရိုးကြီးပြိုကျသွားပြီးတော့လူတွေပါရောပြောပြိုကျကုန်တာလည်းတွေ့ရပါတယ်။ဇွန်လ24ရက်နေ့ကဒီဖြစ်ရကြောင်းလူ23ဦးမကတည်ဆုံးခဲ့ရပါတယ်။ဒီလိုအဖြစ်မျိုးကလည်းဒီတစ်ခါတည်းမကပါဘူး။ဒီလိုဥရောပနိုင်ငံဖြစ်တဲ့စပိန်နိုင်ငံတွေကိုဝင်ရောက်ဖို့အချိန်ချင်းကြိုးစားကြတဲ့ဖြစ်တယ်။အကြခဏကြုံရတာပါ။မော်ရိုကိုကလူခွင့်ရေးအဖွဲ့တစ်ဖွဲ့ကတော့တည်ဆုံးသူစီရင်ကတည်ဝင်ကြေညာတယ်လို့28ဦးတည်းမဟုတ်ဘူးလို့ပြောပြီးတော့စပိန်နိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Walking Border ဆိုတဲ့အဖွဲ့ကတော့တည်ဆုံးသူက38ဦးရှိတယ်လို့ပြောပါတယ်။တနင်္ဂနွေအာနာပိုင်တွေကလည်းမော်ရိုကိုဘက်ကလုံခြုံရေးအရာရှိစုစုပေါင်းအယောက်140စပိန်ဘက်ကဆိုရင်တော့အရာရှိ60တန်ရာရသွားတယ်လို့သတင်းထုတ်ပြန်ထားပါတယ်။ပြည်နိုင်ငံအလဲပိုင်းအန်ဝေးပြည်နယ်မှာလော့ခ်ဒေါင်းချထားလို့လူသူကိမဲ့နေတဲ့မြို့ကြီးကိုတွေ့နိုင်ပါတယ်။အန်ဝေးပြည်နယ်မှာလူပေါင်း1.8သန်းကိုအာဏာပိုင်တွေကအဝင်အထွက်မလုပ်ရဆိုပြီးပိတ်ထားတာဖြစ်ပါတယ်။အဲ့ပြည်နယ်မှာဇူလိုင်လ4ရက်နေ့တနင်္လာနေ့ကတော့ကိုဗစ်ကူးစက်မှုအသစ်300နီးပါးရှိခဲ့လို့တရုတ်အစိုးရရဲ့ကိုဗစ်ကူးစက်မှုလုံးဝမရှိရမူဝါဒကြောင့်အခုလိုလုပ်တာလည်းဖြစ်ပါတယ်။အဲ့ပြည်နယ်ကကောင်တီနှစ်ခုမှာအရင်တစ်ပတ်ကစပြီးတော့အဝင်ထွက်မလုပ်ရလော့ခ်ဒေါင်းကျင်းပထားတာဖြစ်ပြီးတော့ကိုဗစ်ပိုးစစ်ဖို့သွားတဲ့သူတွေကလွှဲရင်ဘယ်သူမှအင်ပြင်ထွက်လို့မရပါဘူး။တနင်္လာနေ့စီရင်ရကူးစက်မှုအသစ် 288 ဦးမှ 258 ဦးကလုံးဝရောဂါလက္ခဏာမပြပါဘူး။ပြည်နယ်အုပ်ချုပ်ရေးမှူးဝမ်ချင်ရှင်းကတော့တာဝန်ရှိသူတွေအနေနဲ့လူတွေတည်တံ့ခွဲထားတာကိုအများဆုံးလုံးနိုင်ဖို့နောက်ပြီးတော့ရောဂါကူးစက်မှုကိုအထက်ကိုတင်ပြဖို့အမိန့်ချထားပါတယ်။တရုတ်နိုင်ငံမှာလူဦးရေနဲ့ရှင်ကူးစက်မှုကလုံးဝမပြောပါတော့ပြီမလဲတရုတ်ရဲ့ကိုဗစ်လုံးဝကင်းစင်ရမှုတွေကြောင့်အခုလောလော့ခ်ဒေါင်းချတာတွေနဲ့စီးပွားရေးလုပ်ငန်းတွေအထူးခက်ကြုံနေရလို့တချို့နိုင်ငံသားကုမ္ပဏီတွေနိုင်ငံကနေထွက်သွားဖို့စဉ်းစားကြရတဲ့အခြေအနေရောက်နေပါတယ်။နိုင်ငံကတာဝန်ရှိသူတွေကတော့နိုင်ငံခြားကလာရောက်တဲ့သူတွေအတွက်တည်တံ့ခွင့်နေဖို့လိုအပ်ချက်တွေကိုရှော့ချပေးမယ်အကြောင်းအရင်လာကပဲကြေညာထားပါတယ်။ဟောင်ကောင်ကျွန်းတော်ကပင်လယ်ပြင်မှာမြောက်ခံနေတင်မောတွေကနေလူတွေကိုရဟတ်ရင်နဲ့ကဲထုတ်နေတာဖြစ်ပါတယ်။ဟောင်ကောင်ကျွန်းရဲ့အနောက်တောင်ဘက်185မိုင်လောက်အကွာကကဲလွန်ပင်လယ်ပြင်မှာဇူလိုင်လ2ရက်နေ့ကမုန်တိုင်းမီရဲ့ဆက်ပြင်းတင်မောနှစ်ပိုင်းကျွတ်ပြက်ပြီးနစ်မြုပ်သွားခဲ့ရတာပါ။ကေဇယ်ကြီးသမားတွေအဲ့ဒီတင်မောတွေပါတဲ့သူ3ဦးကိုလိုင်းလုံးတွေကြောင့်မှအရာကဲတင်နိုင်ခဲ့ပါတယ်။တင်မောပေါ်မှာစုစုပေါင်းဝန်ထမ်း30လိုက်ပါလာတာဖြစ်ပြီးတော့ဒီ3ဦးကဲပြီးတဲ့နောက်မှာနောက်ထပ်တစ်ယောက်ကိုပဲကဲမိခဲ့လို့လူတွေအားလုံးပျောက်ဆုံးနေခဲ့ရပါတယ်။အဲ့နောက်အလောင်း12လောင်းကိုဆဲယူရရှိထားပါတယ်။ကျန်းတဲ့သူတွေကယ်ဆယ်ရနိုင်ဖို့ကိုတင်းနှင်းကလေးတွေညာဇူလိုင်လ3ရက်နေ့မှာတော့တိတ်ကိုမျောလင်းချက်နှဲသွားပြီလို့တာဝန်ရှိသူတွေကပြောခဲ့တာဖြစ်ပါတယ်။
မဧဒနာကြောင့်စူးစီးတင်ဆက်ခဲ့တာပါရှင်။မြန်မာနိုင်ငံမှာလက်နက်ကန်ပဋိပက္ခတွေနဲ့အထီးကရုံတွေကြောင့်နေရဆွန့်ခွာထွက်ပြေးနေရတဲ့ဆစ်ပြေးဒုက္ခတွေနှစ်တန်းခွဲကျော်ရှိနေပါပြီ။အဲ့ဒီထဲမှာအာနာသိမ့်ပြီးတဲ့နောက်မှာနေရဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခတွေတသန်းကျော်ပါဝင်ပါတယ်။တဲစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်နဲ့တင်ဆက်ထားပါတယ်ရှင်။
ဆရာနာသိမ်းပြီးနောက်ပိုင်းပြည်တွင်းစစ်ပြေးဒုက္ခတွေတသန်းကျော်ရှိလာ။အာနာသိမ်းပြီးနောက်မေလ31ရက်နေ့လက်နက်ကင်ပြည်ပခါတွေကြောင့်နေရဆွန့်ခွာခဲ့ရတဲ့စစ်ပြေးဒုက္ခတွေတသန်းကျော်ရှိလာပါပြီ။အခုလိုတသန်းကျော်တိုးလာတာကြောင့်မြန်မာနိုင်ငံမှာနေရဆွန့်ခွာခဲ့ရတဲ့စစ်ပြေးဒုက္ခတွေနှစ်တန်းခွဲကျော်ဖြစ်လာပါတယ်။အဲ့ဒီထဲကထပ်ဝက်ကျော်ဟာဘင်္ဂလားဒေ့ရှ်၊အိန္ဒိယနယ်စပ်နဲ့ထိုင်းနယ်စပ်ကဒုက္ခတွေစခန်းတွေမှာခိုးလုံနေရပါတယ်။ထိုင်းနယ်စပ်ကဒုက္ခသည်စခန်းတွေမှာနေရဆွန့်ခွာထွက်ပြေးရသူ9,900ကျော်၊
မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာရိုဟင်ဂျာဒုက္ခသည်8,000ကျော်နဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ခြမ်းမှာလည်း3,000ထက်မနည်းရှိနေပါတယ်2022ခုနှစ်ပထမ5လတွင်ပြည်တွင်းစစ်ပွဲဒုက္ခသည်9,200ကျော်တိုးလာအခုနှစ်အတွင်းမှာပြည်တွင်းကစစ်ပွဲဒုက္ခသည်အစ်တတိုးနှုန်းကပုံမမြင့်တက်လာခဲ့ပါတယ်2022ခုနှစ်ပထမ5လအတွင်းမှာစစ်ပွဲဒုက္ခသည်ရေအတွက်ကအာနာသိမ်းပြီးနောက်ပိုင်းတိုးခဲ့တဲ့စစ်ပွဲဒုက္ခသည်ရေအတွက်ရဲ့ထက်ဝက်နီးပါးရှိပါတယ်ပထမ5လအတွင်းမှာစစ်ပွဲဒုက္ခသည်9,200ကျော်ထက်မနည်းတိုးခဲ့ပါတယ်စကိုင်းတိုင်းနဲ့ကြားပြည်နယ်တို့တွင်စစ်ပြေးဒုက္ခသည်အများဆုံးဆက်ရှိနေ။ဆက်အနာသိမ့်ပြီးနောက်နေရက်ဆုံးကွာစစ်ပြေးဒုက္ခသည်အများဆုံးရှိလာတဲ့ဒေသကတော့စကိုင်းတိုင်းဖြစ်ပြီးဒုက္ခသည်3,400ကျော်ရှိလာပါပြီ။ဒုတိယအများဆုံးဒေသကတော့ကြားပြည်နယ်ဖြစ်ပြီးစစ်ပြေးဒုက္ခသည်15,300ကျော်ရှိပါတယ်။ပြည်ရင်ပြည်နယ်ချင်းပြည်နယ်နဲ့မကွေတိုင်းမန္တလေးတိုင်းတို့အပါအဝင်ပြည်နယ်နဲ့တိုင်းဆက်ကူမှာလည်းစစ်ပြေးဒုက္ခသည်9,800ကျော်ထက်မနည်းရှိလာပြီဖြစ်ပါတယ်။အာနာသိမ့်ပြီးနောက်ပိုင်းမြို့နယ်89ခုတွင်စစ်ပြေးဒုက္ခသည်များတိုးလာ။အာနာသိမ့်ပြီးနောက်လက်နက်ကင်ပြည်ပကားတွေကြောင့်နေရက်ဆုံးခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခသည်တပ်တန်းကျော်ဟာမြန်မာနိုင်ငံအတွင်းကမြို့နယ်89ခုမှဖြစ်ပါတယ်။စကိုင်းတိုင်းအတွင်းမြို့နယ်22မြို့နယ်ရှိပြည်သူတွေမှာနေရက်ဆုံးခွာမှုအများဆုံးကြုံတွေ့ခဲ့ရပါတယ်။ကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာလည်းစစ်ပြေးဒုက္ခသည်13,600ထက်မနည်းရှိပြီးစစ်ပြေးဒုက္ခသည်အများဆုံးရှိတဲ့မြို့နယ်တစ်ခုဖြစ်ပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ Georgia နိုင်ငံကနှစ်ဆိုင်နဲ့ကြောက်ကဘာတစ်ခုပေါ်ဖျက်ဆောက်ထားတဲ့ကြိုးတက္ကရာတစ်ခုကတဲထိတ်ရင်ဖို့အတွေ့အကြုံရကျင်သူတွေအတွက်သွားစရာနေရာတစ်ခုဖြစ်နေပါတယ်။ဘလောက်တောင်ဆိတ်လုရှားစရာကောင်းတယ်ဆိုတာကိုတော့ကဘာတလောက်ခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။ဂျော်ဂျီယာနိုင်ငံတီပလီစီမြို့ရဲ့အနောက်ဘက်ကီလိုမီတာ100လောက်မှာရှိတဲ့တက်ချ်ဘာရှိကန်ယွန်ကျောက်ကဘာကြီးပေါ်မှာမီတာ140ရှည်လျားတဲ့ကျိုးတရာကြီးတစ်ခုကိုဖျက်ဆောက်ထားပါတယ်။ကျောက်ကဘာကြီးရဲ့အပေါ်မီတာ100အမြင့်မှာဆောက်ထားတဲ့တမနီကျိုးတရာကြီးရဲ့ခြေနင်းနေရာတချို့မှာခိုင်ခန့်တဲ့မှန်တွေကိုတတ်ဆင်ထားတဲ့အတွက်တရားပေါ်လျှောက်သူတွေငုံကြည့်လိုက်ရင်အသေးအေးစရာဖြစ်နေပါတယ်။တရာကြီးရဲ့အောက်မှာစီးဆင်းနေတဲ့မြစ်ကိုမြင်ရတာကလည်းတမှုထူးခြားမှပါတယ်။စိန်လန်းတပင်တွေရေတခွန်တွေလိုတဘာဝအလှတရားတွေပတ်လည်ဝိုင်းနေတဲ့နေရာမှာခင်မီကျိုးတရာကြီးပေါ်ကနေလမ်းဖြတ်လျှောက်ပြီးတော့တဘာဝကိုခန်းစားရတဲ့အတွေ့အကြုံကဘာနဲ့မှမတူဘူးလို့အစ္စရေးနိုင်ငံကလာတဲ့ခီးသွားဘလော့ဂါကပြောပြပါရယ
် I have to say it's one of the most amazing places I've ever seen in the world
ကမ္ဘာမှာကျွန်မမြင်ဘူးသမျှထဲမှာတော့တကယ်အံ့ဩစရာအကောင်းဆုံးနေရာတစ်ခုဖြစ်ပါတယ်။ခီးသွားဘလော့ဂါတယောက်အနေနဲ့နေရာတွေအများကြီးကိုတွားဖို့ပါတယ်။ဒီတရားကြီးကတော့ Instagram မှာဓာတ်ပုံရိုက်တင်တာအများဆုံးနေရာတစ်ခုဖြစ်မယ်လို့ထင်ပါတယ်။ Internet ပေါ်မှာလက်တို့ပြောကြမယ့်နေရာတစ်ခုဖြစ်မှာသိကြပါတယ်။သိကိုလှပါတယ်။ခီးသွားဘလော့ဂါတယောက်အနေနဲ့ပထမဆုံးလာခဲ့နိုင်တာကိုလည်းဂုဏ်ယူပါတယ
်။နယ်ဆိုင်နဲ့ကြောက်ကဘာကြီးပေါ်မှာဖျက်လျှောက်သွားနေရတဲ့ဆိုတဲ့အသည့်ကခြောက်ခြားစရာစိတ်လှုပ်ရှားစရာဖြစ်ပေမဲ့ဘေးပတ်ဝန်းကျင်ရှုခင်းအလှကခြောက်စိတ်ကိုမေ့သွားစေတယ်လို့လည်းတချို့ကပြောပါရယ
် It's more exciting than scary. It's very beautiful, very nice view on the canyons.
Yeah.
ကျွန်တော်ကတော့ကြောက်တာထက်စိတ်လှုပ်ရှားပါတယ်။ရှုခင်းကတိတ်တရာတော့လမ်းတစ်လျှောက်လုံးကတိတ်လှောက်ပါတယ်။
နီကာကမကြောက်ဘူးလို့ပြောပေမဲ့သူ့ရဲ့တကယ်ချင်းလီဒန်နဲ့မက်တာတို့ကတော့ကြောက်လဲကြောက်ပျော်လဲပျော်စရာကောင်းတယ်လို့ပြောနေကြတာပါ။တမ်မီဂျိုဒရာကြီးရဲ့အလင်းမှာတော့အေးအေးဆေးဆေးနားနေပြီးတော့ရှူကင်းကိုခံစားနိုင်တဲ့စိန်တုံးပုံစံ view point နေရာလှူထားပေးပါတယ်
Мне очень нравится вид, который открывается этого моста. Но при этом на самом
деле Дорога не меняет шукин го тэй тбо жа баре. Аян сэй ча лонг жон дэ ло лэ кан за я баре. Дара чи я ра га лэ кан 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 ши баре. Шукин га ро атэт шу таун ма лао баре. Лэт дан ди на кат тва чи ин ро пёу жа ма ла со рэ со ин сэй нэ нэ фит баре. А ра га лвэ ин а лонг э э сэй сэй ба.
At the beginning I was a little scared, but after you walk on it, it's like you feel very safe.
ဆောင်းရတော့နည်းနည်းကြောက်စိတ်ရှိပါတယ်နည်းနည်းရှောက်ကြည့်လိုက်တော့လုံးလုံးစိတ်ထားရတယ်ဆိုရယ်စိတ်ဖြစ်သွားတယ်လေရှုခင်းကတိတ်တာရတော့လာရကြိုးနဲ့ပါတယ်လာလဲလာတင်ပါတယ
်အခုလိုမျိုးရင်တထိတ်ထိတ်နဲ့တံတားပေါ်ဖြတ်လျှောက်ရတာအားမရဘူးဆိုသူတွေအတွက်တံတားနဲ့အပြိုင်လေထဲမှာစပိန်စီးလို့လဲရပါသေးတယ
် it's amazing and crazy in the same time
ဆဲလူရှာဖို့ကောင်းလို့တချိန်ထဲမှာအံ့ဩဖို့လည်းကောင်းပါတယ်အသေးချာအခိုင်အခန့်လောက်ထားတော့ပြုတ်မချနိုင်ပါဘူးစပိန်နေရတဲ့အရာတာကိုလည်းခံစားရတယ်နောက်ပြုတ်မချအောင်ခြိထားတဲ့ကြိုးရှိတယ်ဆိုတာလည်းသိနေပါတယ်အောက်ကိုငူးကြည့်ရတဲ့အရာတာကတော့တကယ်ကိုထူးတာပါတကယ်ကိုအမခံပါတခြားဘာပြောရမှန်းတော့မသိပါဘူး
အခုလိုတဲထိတ်ရင်ဖို့ဖြစ်စရာတရားကြီးကို2019ခုနှစ်မှာစတင်ဆောက်ခဲ့ပြီးတော့အခု2022ခုနှစ်ဇွန်လလယ်မှာဖွင့်လှစ်ခဲ့တာဖြစ်ပါတယ်အမေရိကန်ဒေါ်လာတန်40လောက်ကုန်ကြတဲ့ဆောက်လုပ်ရေးစရိတ်ကိုတော့အစ္စရေးနိုင်ငံက Gasland ဆိုတဲ့ကုမ္ပဏီကယင်းနှီးမြှုပ်နှံထားပါတယ
် The Lomazes Bunebis Tierchi Dagueba Dron Gagwekhortsielebines unikalur da ganzkhovebuli proekti idea
Singapore ရှိရဲ့ဒီ project ကိုလုပ်ဖြစ်တာကကမ္ဘာမှာ2014ခုနှစ်လောက်ခရဲကတဘာဝပတ်ဝန်းကျင်ကိုအလေးထားတဲ့ခီးသွွားလုပ်ငန်းတွေကိုလူတွေစိတ်ဝင်စားလာကြတာရဲ့ဂျော်ဂျီယာမှာလည်းလူတူအရောက်နေတဲ့တဘာဝနေရာမျိုးသွားကျင်သူတွေ2019ခုနှစ်ကလေးကပိုများလာတာရဲ့ကြောင့်မှာတဘာဝအလှကိုအကောင်းဆုံးထိန်းသိမ်းထားတဲ့တစ်ချိန်ထဲမှာလာတဲ့သူတွေကိုလည်းတကယ့်ကိုထူးခြားစိတ်လှုပ်ရှားစရာကောင်းတဲ့အတွေ့အကြုံမျိုးရအောင်လုပ်ပေးနိုင်တယ်ဆိုတာအကောင်းဆုံးသက်သေပြနိုင်တဲ့ project ဖြစ်ပါတယ်တဘာဝကိုမထိခိုက်ဘဲစိတ်ချလက်ချလာလည်နိုင်တဲ့နေရာတစ်ခုဖြစ်ပါတယ်
dash ပါရှိကညွန်ကြောက်ကဘာကြီးပေါ်မှာအခုလိုစိတ်ဝင်စားစိတ်လှုပ်ရှားစရာကြိုးတရားကြီးကိုဆောက်လုပ်ထားတဲ့အတွက်ဒီနေရာကိုနိုင်ငံတကာကကမ္ဘာလှည့်ခီးသွွားဧည့်သည်တွေကိုဆွဲဆောင်နိုင်မယ်လို့ခီးသွွားလုပ်ငန်းလုပ်သူတွေကမျှော်လင့်ထားပါတယ်ဒီကြိုးတရားကြီးနဲ့မဝေးလာတဲ့နေရာမှာလဲဇိန်ခန်ဟိုတယ်နဲ့အပန်းဖြေအိမ်တွေကိုဆောက်လုပ်နေပါတယ်
This is one of the most spectacular resorts that we've ever built. I mean, as part of the Easter group with a great partnership of the
ကျွန်တော်တို့ဆောက်ခဲ့တဲ့မြန်အပန်းဖြေနေရာတွေထဲမှာတကယ့်ကိုအထူးခြားဆုံးနေရာတစ်ခုဖြစ်ပါတယ်။ Georgia လူမျိုးတွေ Israel လူမျိုးတွေနဲ့ပူးပေါင်းပြီးတော့ Easter group ရဲ့အပန်းဖြေနေရာတစ်ခုဖြစ်ပါတယ်။ကမ္ဘာနေရာဆောင်ကလာကြမဲ့ကမ္ဘာလက်ခီးသွားတွေအတွက်ရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။တဘာဝအလှနဲ့ Georgia လူမျိုးတွေရဲ့အလှတရားတွေကိုကမ္ဘာလက်ခီးသွားတွေမြင်နိုင်တွေ့နိုင်ကြမှာဖြစ်ပါတယ်။လူတွေအများကြီးဒီကိုလာကြပြီးတော့ဒီအလှတရားတွေကိုခံစားကြမယ်လို့မျှော်လင့်ပါတယ်
။ဂျော်ဂျီယာနိုင်ငံတောင်ပိုင်းမှာရှိတဲ့ဒီဒေသကိုကမ္ဘာလှည့်ခီးသွွားတွေတိတ်မတိကြသေးတဲ့အတွက်အခုလိုထူးခြားတဲ့ဆွဲဆောင်မှုတွေကနေလူတွေပိုတိလာကြလာလည်ကြလိမ့်မယ်လို့သူတို့ကမျှော်လင့်နေကြပါတယ်။တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲတာဝန်သိခီးသွွားရတာကိုအလေးထားသူတွေအတွက်ဒီနေရာဟာလာရောက်တဲ့နေရာလို့လည်းခီးသွွားလုပ်ငန်းတိုးတက်အောင်စူးစမ်းနေကြသူတွေကပြောပါတယ်။လေပေါ်မှာပြန်နေတယ်လို့ခန်းစားချက်မျိုးဖြစ်စေတဲ့ကြိုးတရားကြီးကတော့တဲထိတ်ရင်ဖို့ခီးသွွားခြင်းသူတွေကိုဆွဲဆောင်ထားပုံရပါတယ်။ဒီတရားကြီးပေါ်ဖြတ်ချဖို့အတွက်လက်မှတ်တစောင်းကိုအမေရိကန်ဒေါ်လာလောက်နဲ့ညီများတဲ့ဂျော်ဂျီယာငွေ29လာရီပေးရမှာဖြစ်ပါရဲ့ရှင်။ကျွန်မစုမြတ်မော်ပါ။ VOE ကနေပြီးတော့အခုလိုထောက်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE မြန်မာပိုင်း website နဲ့ Facebook စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်။ Facebook website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အခုတခါတော့သတင်းအချင်းချုပ်ကိုဦးတက်မောင်တန်းကကြီးညာပေးပါအောင်မယ်ရှင
်။ Minsk မြို့ကနေ Ukraine တပ်တွေစုခွာသွားတဲ့အတိုင်း Luhansk ပြည်နယ်မှာ Russia တပ်တွေကအောင်မွေးခံကြောင်းတမ်ပလပူတင်ကတနင်္လာနေ့ကကြီးညာလိုက်ပါတယ်။တနင်္လာနေ့မှာရုပ်မြင်သံကြားကနေတွေ့ထုတ်တဲ့အစည်းအဝေးမှာ Russia ကာကွယ်ရေးဝန်ကြီးကတမ်ပလပူတင်ကိုလူခိုင်းစိတ်ဓာတ်ကိုထိန်းချုပ်နိုင်ခဲ့ပြီဖြစ်ကြောင်းစီးရင်ခန်းစာအပြီးမှာတမ်ပလပူတင်ကအခုလိုပြောလိုက်တာပါခုခါမှာရုရှားတပ်တွေက Donetsk ဒေသအတွင်းကမြို့တွေကိုဆက်လက်ချီတက်နေကြောင်းယူကရိန်းကပြောပါတယ်ဖင်လန်နဲ့ဆွေဒင်နိုင်ငံတွေကိုမြောက်အတ္လန်တိတ်စာချုပ် NATO စီမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဖြစ်တရားဝင်လက်ခံမှုအတွက်လိုအပ်တဲ့လုံထုံးလုံနည်းတွေကို NATO အဖွဲ့ဝင်တွေကဒီနေ့လက်မှတ်ရေးထိုးလိုက်ပါတယ်ဒီလိုလက်မှတ်ရေးထိုးလိုက်တဲ့အတွက် NATO အဖွဲ့ဝင်နိုင်ငံတခုချင်းစီကသူတို့နိုင်ငံလိုက်လုံထုံးလုံနည်းတွေနဲ့အညီဒီနိုင်ငံတွေကိုလက်ခံမခံနောက်တစ်ဆင့်ဆုံးဖြတ်တည်ပြရမှာဖြစ်ပါတယ်။ကရင်တိုင်းသားလက်နက်ကိုက်တိုက်ဖွဲ့တွေ KNL ကိုဂျွန်လ30ရက်နေ့ကလေကြောင်းကတိုက်ခိုက်ခဲ့ရမှာထိုင်းနိုင်ငံဝင်းရင်ပိုက်တဲ့ထက်ကကျူးကျော်ပြန့်တန်းခဲ့တဲ့အတွက်မြန်မာစစ်ကောင်စီကတောင်းပန်စာပို့မယ်လို့ထိုင်းနိုင်ငံကြေးဝန်ကြီးဒွန်ပရာမူဒွီနိုင်ကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်နိုင်ငံကြေးဝန်ကြီးဘလင်ကင်ဟာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုဂျွန်လ6ရက်နေ့ကနေ12ရက်တွားအောင်မှာဖြစ်ပါတယ်။ အဒီလိုတော့တဲ့ခါမှာဘန်ကောက်ကိုရောက်တဲ့ခါဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်ဆွေးနွေးပွဲအထက်မှာမြန်မာနိုင်ငံကြားတဲ့ကိစ္စပါတယ်လို့ထုတ်ပြန်ထားပါတယ
် VOA မြန်မာပိုင်းရဲ့ဇူလိုင်လ5ရက်အင်္ဂါနေ့ညပဲသတင်းတွေကိုဥတ္တမောင်တန်ကြီးညာပေးခဲ့တာပါရှင်အခုညပဲအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ Bill Edgerton နဲ့ PJ Elliot တို့ဖြစ်ပါတယ်မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့သတင်းတွေအခြေအနေတွေကို VOA မြန်မာပိုင်းရဲ့ Twitter နဲ့ YouTube အပြင် Facebook စာမျက်နှာတွေကနေလည်းဖော်ပြပေးပါရယ် TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းဆောင်မတွေကိုထုတ်လွှင့်ပေးနေပါရယ် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်မဆုမြတ်မမပြောပြီး
This program has come to you from the Voice of America, Washington.